Welcome to the Voice of America in Burmese.
မင်္ဂလာကြပါစေတော်တာရှင်များရှင် View American တန်ခါနေ2023ခုနှစ်မေလ9ရက်အင်္ဂါညပိုင်း View မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ American ပြည်အောင်စု Washington DC မြို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ View Radio အစီအစဉ်တွေကို Line to Meter 3251တို့ပြင် Line Lab Meter 190တို့ကနေတိုက်ရိုက်နှာစင်နိုင်ပါတယ်ဒီကနေ့ကြောက်တဲ့အစီအစဉ်တွေကိုကျမအလီမာကအစီအစဉ်မှုဖြစ်တောင်းယူတင်ဆက်ပေးပါပါရှင်
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကခင်ပေါင်းစိုးမြင့်ပါဒီကနေ့ညနောက်ဆုံးရထိတ်တန်းရောက်သတင်းတွေကတော့ကမ္ဘလူမြို့နယ်ပစီကြီးကျေးရွာကလူရကျော်သေဆုံးခဲ့တဲ့လေကြောင်းတိုက်ခိုက်မှုမှာစစ်ကောင်စီကအင်အားပြင်းမီးလောင်ပုံးကိုအသုံးပြုခဲ့ကြောင်းလူအခွင့်ရေးအဖွဲ့ HRW ကပြောပါတယ်မြန်မာနိုင်ငံရဲ့အချက်အလက်ကိစ္စဟာဒီကနေ့အာဆီယံထိပ်သီးဆွေးနွေးပွဲမှာအဓိကအကြောင်းအရာတွေဖြစ်လိမ့်မယ်လို့ဒေတာတွင်တန်တမန်တွေကပြောပါတယ်မောချာမြင့်ရှိတဲ့ဆိုင်ကလုံးမုန်တိုင်းမြန်မာကမ်းရိုးတန်းကိုဥတီနေကြောင်းအိန္ဒိယမိုးလေဝသဌာနကသတိပေးလိုက်ပါတယ်ဒီလိုသတင်းတွေကိုပြောပြပေးမှာပါအလီမာရေ
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အခုညပိုင်းနားဆင်ရမယ့်အထဲမှာတော့အင်းစိန်ထောင်ကနေနိုင်ငံရေးမှုနဲ့ထောင်ကျနေသူတချို့ကိုတာယာဝတီထောင်ကိုပြောင်းရွှေ့ခဲ့ပါတယ်
ပြင်းပြီးလည်းအကျဉ်းသားလည်းပါတယ်အကျဉ်းသူက330အကျဉ်းသား235ဦးနဲ့585ဦးကျောင်းလာ
အကျဉ်းထောင်နဲ့နှိစက်တူတူပြောသွားတာပါဒီကြောင့်တရင်အပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီတရင်နဲ့အတူနှက်ခမ်းခွဲအာကောင်ခွဲကလေးငယ်တွေအတွက်ခွဲစိတ်ကူတာမှုလုပ်ပေးနေတဲ့မဲဆောင်မျိုးက Operation Smile အဖွဲ့အကြောင်းအပါအဝင်ဆက်သွယ်မင်းမြန်ကန်နဲ့အင်ကာညာတိုင်းတင်ဆက်ပေးနေကြအမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမနစ်သတင်းတိုးလေးတွေနောက်ကဘာတလွားခီးသွွားအစီအစဉ်နဲ့မညိုညိုလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်လေးကိုတင်ဆက်ပေးသွားမှာပါဒါရီမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြပေးမှာပါရှင
်မြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေတိုးလာတဲ့အခြေအနေနဲ့မြန်မာနိုင်ငံ၏အကြက်တဲကိစ္စဟာဒီနေ့မေလ9ရက်နေ့ကနေ17ရက်နေ့အထိအင်ဒိုနီးရှားနိုင်ငံမှာကျင်းပနေတဲ့အရှေ့တောင်အာရှနိုင်ငံများအပြင်အာဆီယံထိပ်သီးအစည်းအဝေးအတွင်းမှာအဓိကဆွေးနွေးတဲ့အကြောင်းအရာဖြစ်ပါဝင်နေတဲ့အကြောင်းဒေတာရင်းတန်တမန်တွေကပြောဆိုကြပါတယ်အခုတတိယအစည်းအဝေးဟာပြီးခဲ့တဲ့ညအလုံးသဘောညစာစာပွဲမှာပြောဆိုခဲ့တဲ့အာဆီယံဘုတ်တဘောတူညီချက်တွေကိုအကောင့်ထဲပေါ်နိုင်ရေးအချင်းယုံဆွေးနွေးဖို့ဖြစ်တယ်ဆိုပြီးအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရတ်နိုမာဆူဒီကဒီကနေ့ပြောဆိုသွားတာပါဒေတာတွင်တင်းမာမှုကင်တွယ်ရေးနဲ့တရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုရင်ဆိုင်ရမှာအာဆီယံအနေနဲ့လမ်းကူလက်ကိုရောက်နေတဲ့အနေအထားမျိုးဆိုပြီးဒေတာတွင်အကဲခတ်တွေနဲ့တန်တမန်တွေကသတိပေးနေပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့မနေ့ကအရှိရှမ်းပြည်တောင်ပိုင်းစီဆိုင်မြို့နယ်အတွင်းအာဆီယံတန်တမန်တွေရဲ့ရင်တန်းကိုအမည်မသိလက်နက်ကိုင်အဖွဲ့ကပြစ်ခတ်ခဲ့တဲ့ကိစ္စကထိပ်သီးအစည်းအဝေးမှာအဓိကအကြောင်းအရာတွေထဲတစ်ခုဖြစ်ပါဝင်ပါလိမ့်မယ်ဒီတိုက်ခိုက်မှုဟာအချမ်းပဲအဖွဲ့ရဲ့လုံရဲလို့စစ်ကောင်စီဘက်ကထုတ်ပြန်ပေမဲ့ဘယ်အဖွဲ့အစည်းဆိုတာမပြောသလို NUG အမျိုးသားညီညွတ်ရေးအစိုးရအပါအဝင်ဒေသတွင်းလှုပ်ရှားတဲ့လက်နက်ကိုင်အဖွဲ့တွေကလည်းသူတို့ရဲ့လက်ချက်မဟုတ်ဘူးလို့ပြောဆိုကြပါတယ်ဒီလိုလူသားချင်းစာနာမှုညှိနှိုင်းဆောင်ရွက်ရေးဌာန AHA စင်တာရဲ့ရင်တန်းအပြစ်ခတ်ရတဲ့အပေါ်မှာအထူးစိုးရိမ်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမက်သီးယူးမီလာကထုတ်ပြန်ထားသလိုအင်ဒိုနီးရှားနဲ့စင်ကာပူနိုင်ငံတွေကလည်းစိုးရိမ်တဲ့အကြောင်းပြောပါတယ် NUG အမျိုးသားညီညွတ်ရေးအစိုးရကလည်းဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ရှုံ့ချကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
အာဆီယံလူသားချင်းစာနာကူညီမှုညီနိုင်ဆောင်ရွက်ရေးဌာန AHA စင်တာရဲ့ရင်တန်းရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်မှာပြစ်ခတ်ခံခဲ့ရတဲ့အပေါ်အမျိုးသားညီညွတ်ရေးအစိုးရ NUG ကပြစ်တင်ရှုတ်ချလိုက်ပါတယ်။ဒီတိုက်ခတ်မှုဟာ NUG ရဲ့မူဝါဒတွေနဲ့ဆန့်ကျင်နေပြီး NUG နဲ့မိဖက်အစည်းအဝေးအဖွဲ့အစည်းတွေကအမိတ်ပေးစေခိုင်းတာမရှိကြောင်းလည်းဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာညှင်းဆန်ထားတာပါ။တိုက်ခတ်မှုဟာစစ်ကောင်စီထိန်းချုပ်ရာနေရာမှာဖြစ်ပွားခဲ့ပြီးအခြေအနေတွေရှုပ်ထွေးနေကြောင်းလည်းဖော်ပြပါရယ်စစ်ကောင်စီကတော့တိုက်ခတ်မှုဟာအကြမ်းဖက်အဖွဲ့တွေရဲ့လုပ်ရက်ဖြစ်ကြောင်းချက်ချင်းဆိုသလိုဆွဆွဲခဲ့ပြီးလုံခြုံရေးတပ်ဖွဲ့တွေကနယ်မြေစိုးမိုးမှုအတွက်ဆောင်ရွက်နေကြောင်းသတင်းထုတ်ပြန်ခဲ့တာပါမြန်မာအရေးအပါအဝင်ဒေတာတွင်ပြဿနာတွေကိုဆွေးနွေးမဲ့အာဆီယံထိပ်သီးအစည်းအဝေးကျင်းပဖို့ရပ်ပိုင်းအလိုမှာပဲတနင်္ဂနွေနေ့ကတိုက်ခတ်မှုနဲ့ကြုံခဲ့ရတာဖြစ်ပါရယ်နိုင်ငံတကာလူအခွင့်အရေးလှုပ်ရှားမှုအဖွဲ့ Human Rights Watch ကတော့နိုင်ငံရေးသဘောထား ကွဲပြားမှုတွေနဲ့ပဋိပက္ခတွေကြီးထွားနေချိန်မှာစာနာမှုအကူအညီပေးရလုံမဲ့အစားစစ်ကောင်စီကိုဖိအားပေးဖို့အာရုံစိုက်တင်တယ်လို့တိုက်တွန်းခဲ့တာပါမြန်မာအရေးဘုံသဘောတူညီချက်တွေကိုအကောင့်ထဲပို့ဖို့ပြက်ကွက်ခဲ့တဲ့စစ်ကောင်စီအနေနဲ့အာဆီယံကိုလှည့်လည်ရှုထားမယ်ဆိုရင်ပြင်းထန်တဲ့အကျိုးဆက်တွေကြုံရမယ်ဆိုတာကိုသတင်းစကားပါတင်ကြောင်းလဲ HRW အရှရေးရလက်ထောက်ညွှန်ကြားရေးမှူး Phil Robertson ကထုတ်ပြန်ကြမှာပြောဆိုခဲ့ပါတယ်အာဆီယံရင်တန်းပြစ်ခတ်ခံရမှုသတင်းအပေါ်မှာအထူးစိုးရိမ်ကြောင်းအမေရိကန်နိုင်ငံဂျာယေဌာနကလည်းမနေ့တုန်းကကြေညာချက်ထုတ်ပြန်ခဲ့တာပါစစ်ကောင်စီရဲ့အကြမ်းဖက်မှုတွေနဲ့တရားဥပဒေစိုးမိုးမှုကိုပြက်ကွက်ပြူတာတွေကြောင့်မြေပြင်မှာမတည်ငြိမ်မှုတွေတိုးလာချိန်မှာပဲအခုဖြစ်ရတဲ့ကြုံခဲ့ရတာလို့လည်းအမေရိကန်နိုင်ငံဂျာယေဌာနပြောခွင့်ဆိုခွင့်ရှိသူမက်သျူးမေလာရဲ့ထုတ်ပြန်ကြမှာဖော်ပြခဲ့ပါတယ်ရှင်
ပြီးခဲ့တဲ့ AB လာသခိုင်းတိုင်းကံမလူမြို့နယ်ပစီကြီးကျေးရွာလေးချောင်းတိုက်ခိုက်မှုမှာစစ်ကောင်စီဘက်ကမီးလောင်တိုက်သွင်းတဲ့တာမိုဘာဗစ်ဘုံခေါ်အင်အားပြင်းတဲ့ဘေကန်ဘုံတွေအသုံးပြုခဲ့တယ်ဆိုပြီးလူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်တိုက်ခိုက်မှုကြောင့်အရသာ180လောက်သေဆုံးခဲ့ပြီးထိခိုက်သေဆုံးတဲ့အရသာတွေဓာတ်ပုံ59ပုံနဲ့ဗီဒီယိုမှတ်တမ်းတွေကိုကြည့်ရှုပြီးစစ်စေးအကဲဖြတ်တာလို့လဲ HRW ကပြောပါတယ်ဗေကန်ဘုံလို့မီးလောင်တိုက်သွင်းတဲ့လက်နက်တွေကိုစစ်ပွဲအတွင်းမှာအသုံးမပြုဖို့နိုင်ငံတကာသဘောတူညီချက်တွေမှာတားမြစ်ထားတာမရှိသေးပေမဲ့လည်းအရသားတွေကိုတိုက်ခတ်ရမှာအသုံးပြုတဲ့အတွက်စစ်ရာဇဝတ်မှုအဖြစ်သတ်မှတ်နိုင်ကြောင်း HRW ကပြောပါတယ်ပစီကြီးကျေးရွာလေးချောင်းတိုက်ခိုက်မှုအတွက်ကုလသမဂ္ဂနဲ့G7 ဆက်မှုထိပ်သီးနိုင်ငံကြီးတွေအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကစစ်ကောင်စီကိုပြစ်တင်ရှုံချထားပါတယ်ခင်ဗျာ
ပင်လယ်ပင်လယ်အရှေ့တောင်ပိုင်းနဲ့ကပ်ပလီပင်လယ်ပြင်တောင်ပိုင်းမှာလေပြင်းအားနဲ့ရောင်းဝန်းအဖြစ်ရောက်ရှိနေတဲ့မိုးချဆိုင်ကလုန်းမုန်တိုင်းမြန်မာနိုင်ငံကမ်းရိုးတန်းဘက်ကိုဦးတည်နိုင်တဲ့အကြောင်းအိန္ဒိယမိုးလေဝသဌာနကဒီကနေ့ထပ်မံသတိပေးပါရယ်ပင်လယ်ပင်လယ်အရဲမှာဖြစ်ထွန်းနေတဲ့ဆိုင်ကလုန်းမိုးချအပူပိုင်းမုန်တိုင်းမေလ17ရက်နောက်ပိုင်းပြင်းထန်တဲ့မုန်တိုင်းတစ်ခုအဖြစ်မြန်မာကံယိုရန်ကိုဝေရောက်နိုင်တယ်လို့အိန္ဒိယမိုးလေဝသဌာနကမကြသေးခင်ရပ်ပိုင်းကလေးကအသိပေးပြီးဖြစ်ပါတယ်။ဘင်္ဂလားပင်လယ်အော်အရှေ့တောင်ပိုင်းမှာဖြစ်ထွန်းနေတဲ့အပူပိုင်းမုန်တိုင်းကြောင့်ဒီရပ်ပိုင်းအန်ဒါမန်နဲ့နီကိုဘာကျွန်းတွေမှာမိုးသည်ထန်ပြီးဒီအပူပိုင်းမုန်တိုင်းငယ်ဟာမကြခင်မှာတော့ဆိုင်ကလုန်းမုန်တိုင်းတစ်ခုအဖြစ်အားကောင်းလာနိုင်တယ်ဆိုပြီး IMD အိန္ဒိယမိုးလေဝသဌာနကကြေညာထားတာပါ။မုန်တိုင်းဟာမြောက်ပိုင်းကိုဥတီနေပြီးအိန္ဒိယနိုင်ငံထက်မြန်မာနိုင်ငံဘတ်ချန်းတဲ့ကုန်းတွင်ပိုင်းကိုဝင်နိုင်တယ်လို့ခန့်မှန်းထားတာပါဒါပေမဲ့လေကြောင်းပြောင်းလဲသွားနိုင်တယ်ဆိုတဲ့တွက်ချက်ချက်တွေလည်းရှိပါတယ်ကယိုရမ်းမှာရှိတဲ့အိန္ဒိယပြည်နယ်တချို့ကတော့အိန္ဒိယအာဏာပိုင်တွေကအရေးပေါ်အနေအထားပြင်ဆင်ထားတာပါမြန်မာနိုင်ငံမှာလည်းတဘာဝကပ်ပေးအန်ရဲ့စီမံခန့်ခွဲမှုကော်မတီအစည်းအဝေးတွေကျင်းပနေပါတယ်ရှင်
View American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505နေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
View American တန်ကသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်အနောက်နိုင်ငံတွေကရုရှားအပေါ်တကယ့်စစ်ပွဲကြီးဆင်နွှဲနေပြီးအဆုံးဖြတ်ပေးရမယ့်အချိုးတကွေကိုရောက်နေပြီလို့ရုရှားသမ္မတဗလာဒီမာပူတင်ကဒုတိယကမ္ဘာစစ်ကနာဇီဂျာမနီကိုအောင်မြင်ခြင်းအထိတ်အမှန်နှစ်ပတ်လည်အခမ်းအနားအဖြစ်ဒီကနေ့မော်စကိုယင်ပြင်းနီမှအခမ်းအနားမှာပြောဆိုလိုက်ပါတယ်
Мы гордимся участниками специальной военной операции, всеми, кто сражается на передовой.
Игне дичейма, тайнди лонжон хе а кхмяро а лон обо ма мути баре, тайнди не пиду луду унагэ ха ле кхмяро обо мути баре лу, Москва мьё ро ма нисин чинба ле си би, лу таун паунг мя суа тэяо ле си де, аун мин е не аканна ма Россия тэт фуэ ри гу, тамра путин га пьё лай да ба. Найган га а чан фэ ва ра гу тон лан не би Donbass ဒေသလုံခြုံရေးကိုအကာအကွယ်ပေးသွားမယ်လို့လည်းပြောပါတယ်။လွန်ခဲ့တဲ့တစ်နှစ်ကျော်လောက်ကစ Ukraine ပေါ်ရုရှားကကျူးကျော်စစ်ဆင်တင်ပြီးအရှေ့ပိုင်း Donbass ဒေသကိုအဓိကတိုက်ခိုက်တာပါ။ရုရှားသမ္မတမိန်ကုံးမပြောခင်နိုင်ပိုင်းအလိုမှာပဲ Ukraine နိုင်ငံ Kiev မြို့တော်ကိုရုရှားကမီဆိုင်းဒုံးကျည်တွေနဲ့ဒလဇက်ပစ်ခတ်ခဲ့ပါတယ်။ဒီတစ်ချိန်နဲ့ဆိုရင်မေလာထဲမှာမြို့တော်ကိုတိုက်ခိုက်တာ5ချိန်ရှိပြီလို့ Kiev မြို့တော်စစ်ဘက်ဆိုင်ရာအုပ်ချုပ်ရေးတာဝန်ခံ Sayepov ကတယ်လီဂရမ်လူမှုကွန်ရက်မှာပြောဆိုသွားပါတယ်။ရ ရုရှားကအောင်မြင်ခြင်းအထိမ့်မှန်နေမှာယူကရိန်းပြည်သူတွေကိုတတ်နိုင်သလောက်တပ်ဖြတ်ဖို့ကြိုးစားတာလို့လည်းသူကပြောဆိုပါတယ်ခင်ဗျာ
ဆူဒန်နိုင်ငံမြို့တော်ခါကျွန်းမှာဒီကနေ့မနက်ပိုင်းလေကြောင်းတိုက်ခတ်မှုတွေနဲ့အပြန်အလှန်ပြစ်ခတ်တိုက်ခိုက်သံတွေမကြာခဏကြားနေရပြီးလူရမှုတွေလည်းနေရာတချို့မှာဆက်ပြီးဖြစ်နေတယ်လို့မြို့ကန်တွေကပြောပါရယ်ဘေးဒုက္ခရောက်နေသူတွေကိုကူညီရေးလမ်းကြောင်းဖွင့်ပေးဖို့ဆော်ဒီအာရေဗီယာနိုင်ငံမှာစစ်တပ်ကိုယ်စားလှယ်တွေနဲ့ ISF ပြည်သူ့တပ်စစ်တပ်ဖွဲ့ကိုယ်စားလှယ်တွေတွေ့ဆုံကြပေမဲ့လည်းအပြစ်ခတ်ရက်စဲရေးသဘောတူညီမှုရဖို့အခြေအနေတိုးတက်မှုမရှိသေးပါဘူးဒီတော့တွင်ဆူဒန်နိုင်ငံအတွင်းမှာတင်အိုးမဲ့အိမ်မဲ့ဘေးလူရထွက်ပြေးနေသူဒုက္ခသည်9သိန်းလောက်ရှိနေပြီလို့ကုလသမဂ္ဂရွှေပြောင်းအခြေချသူများဆိုင်ရာအေဂျင်စီအဖွဲ့ကပြောပါရယ်ရဲနဲ့လုံခြုံရေးအဖွဲ့တွေမရှိတော့တဲ့အတွက်လူရတာဓညတိုက်တာတွေနေရာအနှံ့မှာဖြစ်ပေါ်နေပြီးဆိုင်တွေအိမ်တွေကိုလောင်ကုန်းလောင်ယုံတွေကိုပိတ်မှတ်ထားတိုက်ခတ်နေကြတဲ့အကြောင်းလဲဒေသခံတွေကပြောပါရယ်ရှင
်ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအမ်ဘရာခန်ဟာအဂတိလိုက်စားမှုစွဲချက်တွေကိုရင်ဆိုင်ဖို့အစ္စလာမ်ဘာဘတ်မြို့တော်ကတရားရုံးကိုအလားဒီကနေ့မှာပဲအာဏာပိုင်တွေကဖမ်းဆီးလိုက်ကြောင်းပါတီတာဝန်ရှိသူတွေကပြောပါတယ်ပါကစ္စတန်နိုင်ငံအာဂရီလိုက်စားမှုတိုက်ဖျက်ရေးဌာနတာဝန်ရှိသူတွေကတရားရုံးထဲမှာဖမ်းဆီးလိုက်တာလို့ဝန်ကြီးချုပ်ဟောင်းရဲ့ PTI ပါတီအကြီးတန်းတာဝန်ရှိသူတယောက်ဖြစ်တဲ့ဖာဝတ်ချောင်ဒရီကပြောပါတယ်ပါကစ္စတန်နိုင်ငံကလွတ်လပ်တဲ့သတင်းဌာနတစ်ခုဖြစ်တဲ့ GOTV ကထုတ်လွှင့်တဲ့ဗီဒီယိုထဲမှာတော့ဝင်းကြီးချုပ်ဟောင်းကိုလုံခြုံရေးအာဏာပိုင်တွေကအချုပ်ကားပေါ်တင်ပြီးခေါ်ဆောင်သွားတာပြသခဲ့ပါတယ်။ဝင်းကြီးချုပ်ဟောင်းခန်းကိုတော့ပြီးခဲ့တဲ့နှစ်ဧပြီလထဲမှာပဲလွှတ်တော်ကအယုံကြည်မရှိအဆိုတင်သွင်းပြီးဖယ်ရှားခဲ့ပါတယ်ခင်ဗျာ။
အင်္ဂါနေ့အစောပိုင်းအစ္စရေးလေကြောင်းတိုက်ခတ်မှုအတွင်ဂါဇာကမ်းမြောင်ဒေသအစ္စလာမစ်ဂျီဟတ်စစ်သွေးကြအဖွဲ့ကအကြီးအကဲအဖွဲ့ဝင်၃ဦးအပါအဝင်အနည်းဆုံးလူ၁၂ဦးသေဆုံးပြီး20ဦးဒဏ်ရာရခဲ့တယ်လို့ပါလက်စတိုင်းကျမ်းမာရေးအရာရှိတွေကပြောပါရယ်။အီရန်ကြောထောက်နောက်ခံပြုအစ္စလာမစ်ဂျီဟတ်စစ်သွေးကြအဖွဲ့ကသူတို့အကြီးအကဲအဖွဲ့ဝင်၃ဦးသေဆုံးတာကိုအတည်ပြုပြီးဒီတိုက်ခတ်မှုကိုလက်တော့ပြန်သွားမယ်လို့ပြောပါရယ်။အခုပြစ်မှတ်ထားတိုက်ခတ်ခဲ့တဲ့စစ်သွေးကြတွေကမကြသေးခင်ကအစ္စရေးကိုဒုံးကျည်နဲ့ပြစ်ခတ်မှုမှာတာဝန်ရှိတယ်လို့အစ္စရေးကပြောပါတယ်။အစ္စရေးနိုင်ငံသားတွေကိုထိခိုက်နစ်နာစေမဲ့အကြမ်းဖက်သမားတိုင်းကိုတိုက်ခတ်သွားမယ်လို့လည်းအစ္စရေးကာကွယ်ရေးဝန်ကြီးရိုအက်ဂဲလန်စ်ကပြောပါတယ်။ဂါဇာကမ်းမြောင်ဒေသစစ်သွေးကြတွေကအစ္စရေးကိုပိတ်မထားပြီးဒုံးကျည်တွေနဲ့တိုက်ခတ်နေသလိုအစ္စရေးတပ်တွေကလည်းနေ့တိုင်းနေ့ပါပြန်ပြီးတော့တိုက်ခတ်နေတာပါ။ဒီနှစ်အတွင်းအကြမ်းဖက်တိုက်ခတ်မှုတွေကြောင့်အနည်းဆုံးပါလက်စတိုင်း105ယောက်နဲ့အစ္စရေး19ယောက်သေဆုံးခဲ့ပြီးဖြစ်ပါတယ်ရှင်။နောက်ဆုံးရသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူကျွန်မအလီမာကပြောပြပေးခဲ့တာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပြပို့ချက်တွေနဲ့သတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်အခုရင်ဆုံးတော့အင်းစိန်ထောင်ကနေတာယာဝတီထောင်ကိုနိုင်ငံရေးမှုနဲ့ထောင်ကျနေသူတချို့ပြောင်းရွှေ့ခံခဲ့ရတဲ့သတင်းကိုဆက်ပြီးတော့ပြောပြပေးပါမယ်အင်းစိန်ထောင်ကနေတာယာဝတီထောင်ကိုအကျဉ်းသူအကျဉ်းသားအယောက်900ကျော်ဒီကနေ့မနက်ပိုင်းမှာပြောင်းရွှေ့ခဲ့တယ်လို့အကျဉ်းထောင်နဲ့နှီးဆက်သူတို့ကပြောပါတယ်ထောင်ပြောင်းခံရသူတွေထဲမှာနိုင်ငံရေးအမှုတွေနဲ့အကျဉ်းကျနေသူတချို့ပါဝင်သွားတယ်လို့လည်းပြောပါတယ်ကျွန်တော်ကတရင်ပြပို့ထားတာကိုအခြေခံပြီးကိုစံကျော်ကပြောပြပေးပါရှင်
။ဒီကနေ့မနက်ပိုင်းမှာတာယာဝတီထောင်ကိုအင်းစိန်ကနေအကျဉ်းသူအယောက်300ကျော်နဲ့အကျဉ်းသားအယောက်200ကျော်ပြောင်းရွှေ့ခံခဲ့ရတာမှာနိုင်ငံရေးအမှုတွေနဲ့အကျဉ်းကျခံနေရသူတချို့ပါဝင်သွားတယ်လို့အကျဉ်းထောင်နဲ့နှီးဆက်သူတူကပြောပါတယ်။ထောင်ပြောင်းလိုက်တဲ့သူတွေထဲမှာရာဇဝတ်မှုနဲ့ကြားခံနေရသူအများစုပါဝင်တယ်လို့လည်းပြောပါတယ်။
အကျဉ်းသူတွေမဟုတ်အကျဉ်းသားလည်းပါတယ်။အကျဉ်းသူက330အကျဉ်းသား235ဦးနဲ့965ဦးပြောင်းတယ်အာမန်ကလည်းမူအာမန်လည်းပဲပါလားမူရစ်ပင်များတော့တည်းနေနေပါတော့မထက်တဲ့အောင်တော့ကတော့လေအဲ့ဒါမျိုးလေးတွေနည်းနည်းပါပါတော့ပါသွားတာပေါ့ဒါလည်းထက်ကနောက်ပါပဲအများစုကမူရစ်ပင်တော့ဒီမင်းနဲ့ပါသွားတာလေ
ပြောင်းရွှေ့ခံရတဲ့သူတွေထဲမှာတည်င်းတော့တူဖြစ်တဲ့မထားထက်တဲ့အောင်လဲပါဝင်တယ်လို့တက္ကသိုလ်ကျောင်းသားတမကကျောင်းသူမရှားထက်အောင်လဲပါဝင်သွားတယ်လို့နှီးဆက်သူတွေကပြောပါတယ်ပြောင်းရွှေ့ခံရတဲ့နိုင်ငံရေးပြစ်မှုနဲ့အကျဉ်းကျနေတဲ့သူတွေထဲမှာစစ်ခုံရုံးနဲ့ပြစ်ဒဏ်ချမှတ်ခံရသူတွေလည်းပါဝင်တယ်လို့အကျဉ်းထောင်တဲ့နှီးဆက်သူတူကပြောပေမဲ့ VOA အနေနဲ့တိကျအတည်မပြုနိုင်သေးပါဘူးပြည်ထောင်စုကိုဆက်တွယ်ပေမဲ့ဖုံးကန့်ဖြေကြားခြင်းလည်းမရှိပါဘူးအကျဉ်းထောင်နဲ့နီးဆက်သူတူရဲ့အပြောအရအင်းစိန်ထောင်ထဲမှာပြစ်ဒဏ်ကြခံရသူတွေများလာတာမို့နေပြောင်းရွှေ့တာတွေဖြစ်တယ်လို့ဆိုပါတယ်ထောင်ပြောင်းတာမှာမိသားစုကိုအတိမပေးပဲထောင်ပြောင်းခံလိုက်ရတာများတဲ့အတွက်မိသားစုဝင်တွေကတော့ထောင်ပြောင်းပြီးမှသာတည်ရတာများပါတယ်ကိုဗစ်စီးမင်းစီကန်းတွေကြောင့်အကျဉ်းထောင်တွေမှာအကျဉ်းကြခံနေရသူတွေနဲ့မိသားစုတွေတွေ့ခွင်ကိုစစ်ကောင်စီကပိတ်ပင်ထားတာမို့အကျဉ်းထောင်တွေထဲမှာအကျဉ်းသားတွေနေထိုင်ရတဲ့အခြေအနေအသေးစိတ်ကိုလည်းမိသားစုတွေကသိရှိရဖို့နှဲပါတယ်ပြန်လွတ်လာသူတွေနဲ့နိုင်ငံရေးအကျဉ်းသားကူညီဆောက်ရှောက်နေသူတွေကတော့နိုင်ငံရေးပုံမှန်တွေ နဲ့ အကျဉ်းချခံနေရသူတွေဟာ အကျဉ်းထောင်ထဲမှာ ကျန်းမာရေးစောင့်ရှောက်မှုများရှိပဲ ဖိနှိပ်မှုအမျိုးမျိုးကြုံတွေ့နေရသလို လူအခွင့်အရေးဆိုးရွားစွာချိုးဖောက်ခံခဲ့ရတယ်လို့ပြောပါတယ် နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ဦးဆောင်ကော်မတီဝင်ဦးထွန်းကြီးကတော့
ထောင်တွေတဲ့လူခွင့်ရေချိုးပေါက်ခံရတာတွေရှိနေသေးပဲလို့ပြောပါတယ်အဲဒီလူခွင့်ရေကတော့ထောင်သီးသီးမှာသူတို့ကလူခွင့်ရေအစိုးရဆုံးတဲ့ပြင်ထန်ဆုံးအချိုးဖောင်နေတဲ့အခြေအနေမျိုးပေါ့နော်အခုကအဲသူတို့ကပြန်မေးဆွဲထားတယ်တရားခံနေဖြစ်တယ်အလို့လက်ခုတ်တရားရေးဖြစ်တယ်ချင်းနေရကျဲဖြစ်တယ်သူတို့ကိုခေါင်းထောင်ထမလာနိုင်အောင်အဲငါတို့ဦးချိုးမယ်ဆိုတဲ့
အရေးအကျဉ်းနဲ့ထောင်ထဲမှာငကိုရှိနေတဲ့အဲဒီအကျဉ်းထောင်လဲဆွဲလို့နောက်တစ်ခုကတော့ထောင်ဦးတွေတို့အဲ့ဒါတွေကိုမျက်ကွယ်ပြုလစ်လူရှူပြီးတော့သူတို့ရဲ့အမိတ်ညွှန်ကြားချက်တွေနဲ့တွားနေတဲ့အတွက်ကြောင့်မလို့ကျမ်းမာရေးစောင့်ရှောက်မှုတို့အရေးပေါ်စေစေကုသခွင့်တို့မရတဲ့အတွက်နိုင်ငံရေးအကျဉ်းသားတွေရဲ့ကျမ်းမာရေးနဲ့အသက်အန္တရာယ်ကိုတော့ဥထုံးကြီးတို့ကအလွန်ပဲစိုးရိမ်ပူ ီချုံနောက်ချင်းခန္ဓာသူစုစုပေါင်း 2,200 နီးပါးရှိပြီးအဲ့ဒီထဲကအယောက် 6,000 နီးပါးထောင်တန်ချမှတ်ခံထားရပါတယ်အဲ့ဒီထဲမှာတေတန်ချမှတ်ခံထားသူစုစုပေါင်းအယောက် 200 နီးပါးရှိတယ်လို့ဖော်ပြထားပါတယ်ဖမ်းဆီးခံထားရပြီးပြန်လည်လွတ်မြောက်လာသူအယောက် 4,200 ကျော်ရှိတယ်လို့ဖော်ပြထားပါတယ်စစ်ကောင်စီဘက်ကတော့ဖမ်းဆီးထားတဲ့စီးရင်တေတန်ချခံရတဲ့စီးရင်တိတိကျကျထုတ်ပြန်တာမရှိပါဘူးABB အဖွဲ့ရဲ့ထုတ်ပြန်ချက်တွေကိုလည်းချက်ကားဖော်ပြတာလို့တုံ့ပြန်လေးရှိပါတယ်ခင်ဗျာ
။အင်းစိန်ထောင်ကနေအချင်းသူအချင်းသားအယောက်900ကျော်ကိုတာယာဝတီထောင်ကိုပြောင်းရွှေ့ခဲ့တဲ့တဲ့ရင်ကိုစံကြောပြပြပေးခဲ့တာပါ။ဒေါ်လာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်တောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လေးဆို permis@vnews.com ကိုပို့နိုင်ပါတယ်။အခုဆက်ပြီးတော့ကလေးငယ်တွေအတွက်ထိုင်းမြန်မာနယ်စပ်မဲဆောက်မြို့က Operation Smile အကြောင်းပြောပြပေးကြပါမယ်။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာတော့ဆယ်စုနှစ်တခုကျော်ကစပြီး Operation Smile အဖွဲ့ကနေမြန်မာနိုင်ငံသားတွေနဲ့နယ်စပ်နေပြည်သူတွေတဲကနှခမ်းကွဲအာခေါင်ကွဲကလေးငယ်ကိုခွဲစိတ်ကူတာမှုတွေလုပ်ပေးခဲ့တာပါ။မဲဆောက်မြို့ကဆေးရုံကြီးမှာတော့မေလ9ရက်နေ့ကစပြီးမေလ12ရက်နေ့အထိကလေးအများစုအပါအဝင်လူ150ကိုခွဲစိတ်ကူတာမှုတွေပေးသွားမှာဖြစ်ပါတယ်။ဒီသတင်းကိုထိုင်းအခြေစိုက် VOA မြန်မာပိုင်းသတင်းတောက်အမတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်နဲ့မြန်မာပြည်တွင်းကလာကြတဲ့နှခမ်းကွဲအာခေါင်ကွဲကလေးငယ်တွေကိုခွဲစိတ်ကူတာမှုတွေလုပ်ပေးနေတဲ့ Operation Smile အဖွဲ့ဟာမေလ9ရက်နေ့ကနေ12ရက်နေ့အထိမဲဆောက်မြို့ရဲ့သေးုံကြီးမှာအခမဲ့ခွဲစိတ်ကူတာမှုတွေလုပ်ပေးနေတာပါကိုဗစ်ကပ်ဘေးကာလကရပ်နားထားခဲ့ရပြီးတဲ့နောက်ဒီနှစ်မှာတော့ခွဲစိတ်ကူတာမှုတွေလုပ်ပေးတာနှစ်ကြိမ်ရှိပြီဖြစ်ပါတယ်အခုဆိုရင်ထိုင်းမြန်မာနယ်စပ်ကမဲတော်ဆေးကန်းအပါဝင်နယ်စပ်ကဒုက္ခသည်အရေးလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေသေးုံဆေးကန်းတွေမှာစည်ရင်းပေးသွင်းထားတဲ့လူနာ150လောက်ကိုမေလထဲမှာခွဲစိတ်ကူတာမှုတွေလုပ်ပေးသွားမှာဖြစ်တယ်ဆိုပြီးမဲတော်ဆေးကန်းကလူနာလွှဲပြောင်းရေးဌာနကြီးကြပ်ရေးမှူးဆီယာမမေဆိုးကအခုလိုပြောပြပါဗ
ျ။သူခရင်းနေလောက်တာအရဆီယာနဲ့လာသူ SMIUIRC တို့နောက်ပြီးလို့ရှိရင်ဒီအုံဖန်အုံဖန်တို့ဒီမဲဗာလဲမဲလမအုံဖန်လားအုံဖန်လည်းပါတယ်ဗောနော်အဲ့ဒီပေါင်းဆိုပဲလာတယ်။ဒီမထဆောင်ရန်စီရုပ်လည်းပါတယ်တဲ့သူတို့ခေါ်သူတို့လူနာသူတို့လူနာဗောနော်သူတို့ခေါ်လာကြတယ်ဗောနော်အဲ့ဒီဗမာပြည်တွင်းလည်းပါတယ်ဆိုမှဟောဗမာပြည်တွင်းပါတယ်နေဆက်လက်ပါလေဒီကျမတို့စီရဆိုလို့ရှိရင်ဘယ်အနေသူတို့ဆက်လာလဲဆိုလို့ရှိရင်ဒီ DMA တို့ PDH တို့တို့ပေါ့နော်ဒီဟိုအစားဘက်ထဲအဖွဲတို့ပါတို့သူတို့လူငါလေးသူတို့ကပြင်တွင်းနေမှသူတို့လုံးလုံးတယ်ဟောအဲဒီမှာသူတို့တွေ့တဲ့လူငါလေးလည်းသူတို့ပို့လာတယ်ပြီးလို့ရှိရင်ကျမတို့မဲ့တော်စီခန်းနေပြီးတော့လည်းဆက်တွေ့လာတယ်ပေါ့နော
် Operation Smile ဖွဲ့ကအခုလိုမျိုးနှခမ်းကွဲအာခေါင်ကွဲခွဲစိတ်ကူတမှုတွေလာရောက်လုပ်ပေးနေချိန်မှာနေဆက်နေပြည်သူတွေတာမကမြန်မာပြည်ရင်းကပြည်သူတွေကပါလာရောက်ကူတာမှုခံယူနေကြတာပါခွဲစိတ်ကူတာမှုလုပ်ခဲ့ကြတဲ့သူအများစုကတော့နှခမ်းကွဲအာခေါင်ကွဲကလေးငယ်တွေဖြစ်ကြပါတယ်တချို့ကတော့မီးလောင်တာရင်းနှွေးမှုလောင်တာကြောင့်မျက်နှာတွေခန္ဓာကိုယ်အစိတ်ပိုင်းတွေထိခိုက်ထားသူတွေလည်းပါဝင်ပါတယ်ဒီနှစ်မှာတော့ခွဲစိတ်ကူတာဖို့အတွက်စည်ရင်းပေးသွင်းထားသူ150လောက်ရှိပါတယ်အခုအခါမှာတော့ခွဲစိတ်ကူတာမှုတွေစတင်နေပြီလို့လည်းဆိုပါတယ်
ဒီလာပေါ့နော်ဒီငန်းလာပိုင်းခုနှစ်ရက်နေ့ကနေပြီးတော့၁၂ရက်နေ့အထိသူတို့လုပ်ပြတယ်ပေါ့နော
်ဟုတ်ကဲ့
။အဲဒီဒီခုနှစ်ရက်နေ့ကျတော့သူတို့လူနာတွေအကုန်လုံးကိုသူတို့ခေါ်ဆက်ပါဆစ်ဆီပေးလိုက်တယ်ပေါ့နော်။ဆစ်ဆီပေးသွားလို့ဆိုရင်အဲ့ဒီရက်မှာပဲသူတို့တချို့ပေးအိတ်လိုက်တယ်ပေါ့နော်။တချို့သေရုပ်တင်တယ်သူတို့ခရစ်စိမှုတွေသူတို့ဆက်ပြီးတော့ဆစ်ဆီပေးတယ်ပေါ့နော်။ပြီးလို့ဆိုရင်တရက်ပြီးတရက်သူတို့လူနာတွေပြန်ခဲတယ်။
Operation Smile ဘွဲ့ ਨੇ မေတော်ဈေးကန်ဟာ 10 စုနှစ်တခုကျော်အချိန်ကလေးကလက်တွဲလုပ်ခဲ့ပြီးနေဆက်ကကလေးငယ်တွေတာမကမြန်မာပြည်တွင်းကလာကြတဲ့ကလေးငယ်တွေအတွက်ပါ
နှုတ်ခမ်းကွဲအာခံကွဲတွေကိုခွဲစိတ်ကူးသမှုတွေနှစ်စဉ်လုပ်ပေးခဲ့ပါတယ်ဒီနှစ်မှာလည်းအရင်နှစ်တွေလိုပဲပူးပေါင်းပြီးလှုပ်ဆောင်ခဲ့ကြတယ်ဆိုပြီးဆရာမမီဆိုးကပြောပါတယ်။တော်ဈေးကန်ကြတော့သူတို့ဒီ
Operation Smile ဖွဲ့ဟာခွဲစိတ်ပစ္စည်းစုံလင်မှုတန့်ရှင်းမှုကြံ့ကြာမှုမရှိဘဲခွဲစိတ်ပေးနေတာတွေကြောင့်မြန်မာပြည်အနေနဲ့အရရကပြည်သူတွေကလည်းနှကန်းကွဲအာခံကွဲဖြစ်နေတဲ့ကလေးငယ်တွေကိုလာရောက်ခွဲစိတ်မှုတွေလုပ်ခဲ့ကြပါတယ်ရှင်။ နှကန်းကွဲအာခံကွဲကလေးငယ်တွေအတွက်ခွဲစိတ်ကူတာမှုတွေလုပ်ပေးနေတဲ့မဲဆောင်မျိုးကအော်ပရေရှင်းစမိုင်းအဖွဲ့ကြောင့်မအေးမာကပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့ဆက်သွယ်မေးညံကန်တစ်ခုကိုတင်ဆက်ပေးကြပါမယ်။ရိုဟင်ဂျာဒုက္ခသည်တွေအတွက်ခိုင်မာတဲ့အာမခံချက်လုံခြုံစိတ်ချရတဲ့ safe zone ဖန်တီးပေးနိုင်မှသာရိုဟင်ဂျာတွေနေရပြန်ဖို့အရေးဖြစ်နိုင်ခြေရှိပါတယ်လို့ရိုဟင်ဂျာဒုက္ခ
ပြုတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်။ကျွန်မမေးချင်တာကဒီချက်ခိုင်မြောက်ပိုင်းကနေပြီးတော့မှဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကိုရောက်လာကြတာ9နှစ်ကျော်6နှစ်ရှိပြီပေါ့နော်ဒီဒုက္ခသည်တွေကအခုဆိုလို့ရှိရင်ဒီမြန်မာနိုင်ငံဘက်ကနေပြီးတော့မှဟိန္ဒူဘာသာဝင်တွေအပါအဝင်ရိုဟင်ဂျာဒုက္ခသည်တွေကိုနေရက်ကနေပြီးတော့ပြန်ပြီးတော့လက်ခံမှုအတွက်ဆိုပြီးတော့စီစဉ်နေတယ်အခုဆိုလို့ရှိရင်မြန်မာကိုယ်စားလှယ်လည်းလာပြီးတော့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကိုလေ့လာတယ်ဒီဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းဘက်ကလည်းမြန်မာဘက်ခြမ်းကိုသွားပြီးတော့မှဒီကိုယ်တိုင်ကွင်းစင်းပြီးတော့လေ့လာနေတယ်ဒီပေါ်မှာရိုဟင်ဂျာဒုက္ခသည်တွေဘက်ကသဘောထားဘယ်လိုရှိပါသလဲရှင
်ဟုတ်ကဲ့ပါမင်္ဂလာပါအဲယခုလို VOA မှာဟိုပြေဆိုခင်းရရှိခဲ့တာအတွက်ဆေးကျိုးတင်ရှိပါတယ်အဲဒီဒီမှာကကျွန်တော်တို့အဲဒုက္ခသည်တွေဘက်မှာအဲတဘောတာကဘယ်လိုရှိလဲဆိုရင်ဟိုကျွန်တော်တို့ကအဲ2019မှာအဲဒီမှာလာပြီးတော့ကျွန်တော်ကိုလိုနယ်တိုင်းလာပါတယ်ဒါပေမဲ့ကျွန်တော်နောက်နေ့ကပြင်ကျွန်တော်တို့နေရေးပြင်ပွားအတွက်အားလုံးအဆင်သင့်ရှိပါတယ်အားလုံးနေရေးပြင်ပွားအတွက်လဲချိုးပန်းနေတာရှိပါတယ်ဒါတကပါလို့အတိပါကျွန်တော်တို့နေရေးပြင်ရှင်ပဲမယ်ကျွန်တော်တို့ကိုထာဝန်ယူထာဝန်ခံပြီးတော့ခေါ်ဖို့လို့ဘယ်သူမှမရှိတော့ပြီးတော့အခုခေါ်ဖို့လုပ်နေတယ်ဆိုတာကလည်းအလူတထောင်ကျော်ပဲရှိပါတယ်ဒါအဲ့လိုခေါ်မယ်ဆိုလို့ဆိုရင်သူတို့ကပထမဆုံးကျွန်တော်တို့ကိုစီစက်အတေပြိုရမှာပေါ့ဒီမှာလဲဘင်္ဂလားဒေ့ရှ်နိုင်ငံမှာလဲ UNHCR နဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းပြီးတော့ဟိုစရင်ကြလောက်တာရှိတယ်လူကြီးရဲ့စရင်ပါပြီးတော့မြန်မာနိုင်ငံမှာလည်းတကောင်စရင်နဲ့တန်တတို့ရဲ့စရင်ကြတွေရှိတယ်ဒါမြန်မာနိုင်ငံရဲ့စရင်အတိုင်းမဟုတ်ရင်တော့သူတို့ကခေါ်မှာမဟုတ်ဘူးလေဒါကသူတို့ကမြန်မာပက်ကတာအချင်းငှားရှင်းနဲ့သူတို့မှစီစိတ်ပြီးတော့သူတို့ကခေါ်မယ်လို့ပြောတယ်အခု6နီးဝန်းကျင်တောင်ရောက်လာပြီ9နီးကျော်သွားပြီ9နီးကျော်တဲ့အချိန်ကာလမှာတော့တန်တတို့လူပေါင်းခဏချင်းကြို့ကိုသူတို့ကစီစိတ်အတေပြူတာမရှိတော့ဘူးစီစိတ်ဟောစီစိတ်အတေပြူပေါ်အတွက်ငါးနီးကျော်ခါလာလူမဲဆိုလို့ဆိုရင်ကျွန်တော်လူပေါင်းကနကင်းကျော်ကိုဘယ်တော့ကောင်းမှာလဲဘယ်တော့ဘယ်အရှင်မှာစီစိတ်ပြီးတော့အတေပြူပဲမှာလဲအဲ့ဒါမေကွန်းတွေကျွန်တော်တောက်ရှင်းတယ်သူတို့အဲဘင်္ဂလားဒေ့ရှ်နဲ့သူတို့နဲ့အစင်ပြေရင်တော့အစင်ပြေမှာပါစင်နေပြေတဲ့အချိန်မှာကြတော့အဲခေါ်မှာမဟုတ်ဘူးခေါ်မှာမဟုတ်ဘူးဆိုလို့ဆိုရင်ကျွန်တော်တို့နောက်တော့ကတဲ့တင်းနေရှိပြီးတော့ကျွန်တော်တို့ဒီမှာဘယ်လိုလုပ်ကျွန်တော်တို့ဒီမှာကာကေပေါင်းစုံနဲ့နေလို့ရမှာလို့
အဲ့တော့အခုကဒီဘင်္ဂလားဒေ့ရှ်ဘက်ကလည်းဒီဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကိုရိုင်းကဒီဒုက္ခသည်တွေပြန်ဖို့အတွက်ကိုပြောဟိုစာပေါ့နော်သူ့ဘက်ကနေပြီးနိုင်ငံတကာဘက်ကလည်းဝိုင်းဝန်းကူညီကြပါလို့ပြောတယ်နောက်စစ်ကောင်စီဘက်ကလည်းဒီဒုက္ခသည်တွေကိုပြန်ပြီးတော့လက်ခံဖို့အတွက်သူတို့မှအစဉ်သင့်ပြင်ဆင်နေတဲ့အနေအထားမျိုးရှိတယ်ဆိုတော့ ကောင်းမြတ်တို့ဒုက္ခသည်တွေဘက်ကလက်တလောခုနတော့ကဒီပြောသွားတယ်လို့ပေါ့နော်ဒုက္ခသည်တွေရဲ့သဘောဒါခုနပြောသူဒုက္ခသည်တွေရဲ့ကိုယ်ပိုင်ဆန္ဒပေါ့နော်ဒါတွေနဲ့ပတ်သက်ပြီးတော့တကယ်ပဲဒီကြံတဲ့ဒီအစိုးရချင်းဆွေးနွေးတာထက်ဆိုင်ဒုက္ခသည်တွေနဲ့ဓာတ်ရိုက်ဆွေးနွေးကြတာမျိုးတွေနောက်ခုနဒုက္ခသည်တွေရဲ့သဘောဒါတွေကိုလက်ခံဦးစားပေါ့နော်ဒုက္ခသည်တွေရဲ့သဘောဒါတွေကိုသိဖို့ရောလိုအပ်မယ်လို့ထင်လားအဲ့ဒီပေါ်မှာကိုအောင်မြိုင်ဘယ်လိုများမြင်မိပါလဲ
ဟိုကာယကင်ချင်းကဘင်္ဂလားဒေ့ရှ်မဟုတ်ဘူးဟိုမြန်မာမဟုတ်ဘူးကျွန်တော်နင်းနာခံရတဲ့လူကကျွန်တော်တို့ပဲဒီမှာဒုက္ခသည်တွေပဲရှိနေတယ်။ခាយခင်ချင်းဒုက္ခသည်တွေနဲ့လာပြီးတော့ဟိုခေါ်မဲ့လူတွေပေါ့နော်မြန်မာပက်ကလာပြီးတော့ပြန်လဲဆွေးနေရမယ်ဆွေးနေမှဆိုလို့ရှိရင်သူတို့ဘာတွေအတွက်ကျွန်တော်တို့အတွက်သူတို့ဘာတွေသူတို့တာဝန်ယူနိုင်မလဲ။အဲဘာတွေသူတို့တာဝန်ခံနိုင်မလဲ။အဲပြီးတော့ကျွန်တော်တို့ဒုက္ခသည်တွေပက်ကလည်းဘာတွေထပ်နိုင်မလဲ။ဒါပြန်လဲဆွေးနေမှဆိုလို့ရှိရင်ဒီဟာပေါ်လာမှာပါပဲ။အခုကစီကောင်စီပက်ကစီစဉ်ထားတဲ့ဟာကလုံးဝကျန်တို့တပုတ်တာနဲ့အဲကျန်တို့တိုက်ဆိုင်မှုမရှိတော့ဘူးလုံးဝဝဲကွာနေတယ်အဲပြီးတော့ကျန်တို့ရဲ့နိုင်ငံသားအခွင့်အရေးနိုင်ငံသားအခွင့်အရေးချမ်းမာရေးပညာရေးစီးပွားရေးနိုင်ငံရေးဒါတွေအခွန်လုံးကျန်တို့နဲ့ဆွေးနွေးရမှာပေါ့သူတို့ဘာတွေဆောင်ရွက်တင်နိုင်မလဲဆိုတာပြန်လည်ဆွေးနွေးမှသာဒါရလဲတကူတော့တွဲလာမှာပါပဲလေ
ဟုတ်ကဲ့လွန်ခဲ့တဲ့2018ခုနှစ်ကတော့ဒီရိုဟင်ဂျာဒုက္ခသည်တွေကကိုယ့်ရဲ့အသက်ဘေးအန္တရာယ်ကိုစိုးရိမ်ရတဲ့အတွက်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေစီကိုလာပြီးတော့မှထွက်ပြေးတင်းရှောင်ပြီးခိုလုံနေရတယ်ပေါ့အခုပြန်မို့အတွက်ကိုစီစဉ်နေကြတဲ့အချိန်မှာမြန်မာနိုင်ငံမှာစစ်အုပ်ချုပ်ရေးပေါ့နော်ဒီဆီယနာတင်ထားတဲ့အချိန်ဖြစ်တယ်ဒီလက်ခံမဲ့ပုဂ္ဂိုလ်ကလည်းဒီစစ်တပ်ကနေပြီးတာမှဦးစီးပြီးတော့မှအုပ်ချုပ်ရေးပိုင်းတာဝန်ယူထားတဲ့စစ်ကောင်စီဖြစ်နေတယ်ဆိုတော့ဒီလိုပြန်မဲ့အခါမှာဒီရိုဟင်ဂျာဒုက္ခသည်တွေအတွက်ပေါ့နော်ခိုင်မာတဲ့ဒီဘဝလုံခြုံရေးအသက်အန္တရာယ်လုံခြုံရေးစသဖြင့်ပေါ့နော်ဒီတောင်းဆိုနေတဲ့အခြေခံအခွင့်အရေးတွေကိုရနိုင်မဲ့အခွင့်အရေးရှိနိုင်မယ်လို့ထင်လားဒါမှမဟုတ်လို့ရှိရင်အဲ့လိုမျိုးဒီအနေအထားပေါ်မှာရောကိုအောင်မြိုင်အနေနဲ့ဘယ်လိုများသုံးသပ်မိပါလဲရှင
်ဘယ်စစ်ကောင်စီဘက်ကသူတို့ဟိုကျန်တော့ရဲ့အဲကျန်တော့ယူအားကိုကျန်တော့အင်ချိန်မြေကိုကျန်တော့ကိုတော့မသိရှင်ဘူးဆိုလို့ဆိုရင်သူတို့လုံခြုံရေးအတွက်ဘယ်လိုမှခံချက်ရှိမှာလို့ဒါအဲ့ဒီမြန်မာနိုင်ငံရဲ့ channel ကိုခြုံငုံရှိမယ်ဆိုလို့ဆိုရင်အခုလက်တလောအချိန်ခါလာမှာပေါ့နော်ဟိုလုံးဝတင်ငင်မှုလည်းမရှိဘူးပြီးတော့စစ်ပွဲတိုက်ပွဲအဲ့လိုအဲဒါနေစဉ်ပဲအခုလည်းလုံးနေပြီမြန်မာတိုင်းနိုင်ငံလုံးအထက်အထက်နေရှိမယ်ဆိုလို့ဆိုရင်အခုဥပမာပဲမြန်မာလူမျိုးပေါ်တော့သူတို့ကလုံးနေပြီဒါဆိုရင်စံတော်တော့အတွက်အဲ့ဒီမှာဘေးကင်းလုံချုံမဲ့ဆိုတာကဒါပြလာမယ်လို့ချန်တော်ကမတင်ပါဘူ
းဟုတ်ကဲ့အဲ့တော့အဲ့လိုမျိုးဒီမြန်မာနိုင်ငံတဝမ်းလုံးမှာဒီလိုမြန်မာနိုင်ငံတဝမ်းလုံးမှာလည်းအခုဆိုစစ်ကောင်စီကဒီကြောင်ကတိုက်ခိုက်မှုတွေအပါအဝင်ပေါ့နော်နေနေမီးနဲ့ရှို့တာအဲ့လိုမျိုးအနေထားအထိဒီပြည်သူဒီနိုင်ငံသူနိုင်ငံသားတွေလုံခြုံမှုစိုးရိမ်ရတဲ့အနေထားမှာအခုဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကလူတွေကိုပြန်ခေါ်ဖို့ဆိုတဲ့အစီအစဉ်မှာကုလသမဂ္ဂအပါအဝင်နိုင်ငံတကာပေါ့နော်ခုနပြောတဲ့ဒီဘင်္ဂလားဒေ့ရှ်ဘက်ကလည်းအိန္ဒိယတို့တရုတ်တို့ကလည်းဝိုင်းပြီးတော့မှဒါနဲ့ပတ်သက်ပြီးမြန်မာအစိုးရကိုဒီတိုက်တွန်းပေးပါတွန်းအားပေးပါဆိုပြီးပြောနေတဲ့အနေထားရှိတော့ဒီအိန္ဒိယနိုင်ငံတွေအပါအဝင်ပေါ့နော်ဒီနိုင်ငံတကာရောကုလသမဂ္ဂဘက်ကရောဒီရိုဟင်ဂျာဒုက္ခသည်တွေရဲ့လုံခြုံရေးဘဝအာမခံချက်ရှိရေခုနသူတို့သွားတဲ့အခါမှာဒီဟာနဲ့ပတ်သက်ပြီးတော့ခိုင်မာတဲ့ပေါ့နော်ဒီသဘောတူညီချက်တွေရှိဖို့အတွက်ကိုဘာတွေဆောင်ရွက်ပေးသင့်တယ်တိုက်တွန်းချင်တာရှိပါလိမ့်ရှင်
ကျွန်တော်ကပြောမယ်ဆိုလို့ရှင်ကျွန်တော် safe zone တကူပဲပြောမှာ safe zone ဆိုရင်ကျွန်တော်ရဲ့ဒီထဲမှာဘာတွေရှိလဲဆိုရင်ကျွန်တော်ရဲ့ identity ရှိတယ်အဲပြီးတော့ကျွန်တော်ရဲ့ citizenship ရှိတယ်ပြီးတော့ freedom ဒါကိုလုံးရဲ့ safe zone ရှိရမယ်ပြီးတော့အသက်အာမခံချက်အဲတဲ့ oy season အကောင်လုံးအတွက် save zone ရှိရမယ် save zone ရှိဖို့အတွက်သူတို့မှာပန်တီပေးရမယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့အခုလိုမျိုး VOE မြန်မာပိုင်းကိုဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကိုအောင်မြန်ယုံကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါကျွန်တော်လည်းကျေးဇူးအများကြီးတင်ပါတယ်ဘို့လို့ပြေဆိုခွင့်ရရှိခဲ့တာအတွက်ကျေးဇူးအများကြီးတင်ပါတယ
်ရင်ဂျာဒုက္ခသည်စခန်းကကိုအောင်မြန်ကိုမဆုမဆက်သွယ်မေးမြန်းခဲ့တာပါရှင်။မကြခင်ထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတိုးလေးတွေပုံလှလှတွေရိုက်နိုင်မဲ့ဆွီဒန်က UCM အကြောင်းပြောပြပေးထားတဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်နဲ့ချစ်တော်မြမပြည်အကယ်ဒမီအတက်တင်အကြောင်းလေးအကြောင်းတင်ဆက်ပေးထားတဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
မင်္ဂလာညချမ်းပါတော်တာရှင်များရှင် View American အတန်းရဲ့အင်္ဂါညပိုင်းညပါတာအစီအစဉ်တွေကိုည9:00နာရီကနေ 10:00 နာရီအထိ line to meter 32 kHz 9383ညနဲ့9383ည line to meter 51 kHz 5885 line meter 190 kHz 1505တို့ကနေတိုက်ရိုက်အတန်းလွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့အင်္ဂါညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ American နိုင်ငံရေးအကြောင်းသတင်းဆောင်မတစ်ခုကိုအရင်ဆုံးထုတ်လွှင့်ပေးကြပါတယ်အမေရိကန်ပြည်ထောင်စုအစိုးရလဲပတ်တဲ့ငွေကြေးပမာဏလာမယ့်ဂျွန်လ၁ရက်နေ့လောက်မှာအစောဆုံးကုန်သွားရမယ်ဆိုတာကိုဘဏ္ဍာရေးဝန်ကြီးဂျန်နက်ရလန်ကထပ်မံသတိပေးပါတယ်အစိုးရအကြွေးယူနိုင်တဲ့ငွေပမာဏထပ်တိုးရေးဒီမိုကရက်နဲ့ရီပါဘလီကန်လွှတ်တော်အမတ်တွေကိုသမ္မတဂျိုးဘိုက်ဒန်တွေးဆဆွေးနွေးခဲ့ပြီးအချိန်မှာပဲဘဏ္ဍာရေးဝန်ကြီးရဲ့သတိပေးချက်ထပ်မံထွက်ပေါ်လာတာပါအမေရိကန်ပြည်ထောင်စုရင်ဆိုင်ရနိုင်တဲ့အခြေအနေအကြောင်း VOA သတင်းတောက် Veronica Beltares Iglesias ပေးပို့ထားတဲ့သတင်းကိုဦးသိန်းထားပြပြပေးပါမယ်ရှင
်အမေရိကန်ဆိုရဘေးဒင်ဘေးဒိုက်ဒါရီဘေးနေအောင်အသုံးစိတ်လေပတ်ဖို့ချဲယူနိုင်တဲ့ပမာဏထပ်တိုးရေးလွတ်တော်ဟာသဘောတူမဖြစ်ရှိမှုဆိုရင်ဘာသာရေးနဲ့စီးပွားရေးဆိုင်ရာကတော့ကနေအခြေအနေတွေကိုရှင်းဆိုင်ရနိုင်မှုရှိနေတဲ့ဆိုပြီးဗဒာရေးဝန်ကြီးဂျန်နက်ရှယ်လင်က ABC ရုပ်သံကိုသတိပေးပြောဆိုသွားတာပ
ါ Whether it's defaulting on interest payments that are due
ချီးယူထားတဲ့ငွေပေါ်မှာအတိုးကိုမပေးနိုင်တာပဲဖြစ်ဖြစ်လူမှုဖွလို့ရဲ့အထောက်ပံ့ကျန်းမာရေးစောင့်ရှောက်စရိတ်ဘာပဲမပေးနိုင်မပေးနိုင်ကျမတို့မှာပေးတင်ပေးထိုက်တာအားလုံးအတွက်ငွေသားလုံးလုံးလောက်လောက်မရှိတဲ့အခြေအနေကိုရောက်သွားပါလိမ့်မယ
်အမေရိကန်ပြည်ထောင်စုအနေနဲ့ပေးတင်ပေးထိုက်တာတွေမပေးနိုင်မှုဆိုရင်နိုင်ငံတကာအပေါ်မှာလည်းအကျိုးဆက်တွေရိုက်ခတ်လာနိုင်တာကိုမျှော်လင့်ထားရလိမ့်မယ်လို့ဂျန်နက်ရှယ်လင်ကသတိပေးပါတယ
် US Treasury securities are the safest
American ငွေစုလက်မှတ် securities တွေဟာကမ္ဘာဗဏ္ဍာရေးစနစ်ကိုအခိုင်အမာဆုံးလုံခြုံမှုအရှိဆုံးကြောထောက်နောက်ခံပေးထားတာပါ American ပြည်အောင်စုဘက်ကဒီဂရီကိုဝက်တွေကိုလိုက်နာဖို့ပြက်ကွက်မယ်ဆိုရင်တော့ကျမတို့ရဲ့ငွေချီးယူနိုင်တဲ့ယုံကြည်မှုဒီငွေစုလက်မှတ်တွေရဲ့တန်ဖိုးတွေပေါ်မှာမေးခွန်းထုတ်စရာဖြစ်လာပါလိမ့်မယ်
အစိုးရသုံးစိတ်ငွေချင်းနိုင်တဲ့ပမာဏကိုတိုးဖို့ဒီမိုကရက်နဲ့ရီပါဘလီကန်ပါတီခေါင်းဆောင်တွေကိုသမ္မတဂျိုးဘိုက်ဒန်မတွေ့ဆုံခင်လေးမှာပဲဗဏ္ဍာရေးဝန်ကြီးရဲ့သတိပေးချက်ထွက်လာတာပါအကျွေးယူနိုင်တဲ့ပမာဏကိုတိုးရမှာဘာကြိုတင်ကန့်သတ်ချက်မှမထားဘူးဒီမိုကရက်ဘက်က PRP ပြောဆိုနေပါတယ်ရီပါဘလီကန်တွေဘက်ကတော့အစိုးရသုံးစိတ်ကိုဖျက်တော့ပေးရမယ်လို့တောင်းဆိုနေတာပါရီပါဘလီကန်ထက်လွတ်တော်မတ်ဂျိမ်းစ်လန်ကဖော့ဒ်ကသူရဲ့မျောလင်းချက်ကိုအခုလိုပြောပါလေ
Everyone knows that there's areas of waste in government we should actually
ဆိုတော့ကလာဟာတာဖြုံးနေတဲ့နေရာတွေရှိတာကိုလူတိုင်းသိပါတယ်ကျွန်တော်တို့ထိုင်းပြည်ဒီကိစ္စကိုဆွေးနွေးနိုင်ဖို့လိုပါတယ်ဘာတွေကဦးစားပေးရမယ့်အရာတွေလဲအဲ့ဒီဦးစားပေးမယ့်ကိစ္စတွေကိုဘယ်လိုသုံးစွဲကြမလဲဘယ်ကိစ္စတွေကိုကျွန်တော်တို့တရားပေါက်ပြန်ညှိကြမယ်ဆိုတာတွေပြောဆိုရပါလိမ့်မယ
်သမ္မတဂျိုးဘိုက်ဒန်ကတော့ဆိုးရချင်းနိုင်တဲ့ငွေပမာဏဒိုးရင်းမှာRepublican Party ဝင်နေနဲ့မညီနိုင်ဘူးဆိုပြီးပြောနေပါတယ်။အရင်ကသမ္မတတွေလက်ထက်မှာဘေးယူညီနိုင်တာတခုမှမလုပ်ဘဲအစိုးရငွေချင်းနိုင်တဲ့ပမာဏကိုကြိုတင်သတ်မှတ်ချက်မထားဘဲအချိန်တရာစဉ်လောက်တိုးပေးခဲ့တာကိုသူကထောက်ပြပါတယ်။ Allot Dot Democrat ခေါင်းဆောင် Hacking Jeffries ကလည်း Democrat ခေါင်းဆောင်တွေအားလုံးသမ္မတ Biden ရဲ့နောက်မှာတညင်တကြွထဲချက်နေတယ်လို့ NBC ရုပ်သံကခုလိုပြောပါတယ
်။Everyone evaluates on the merits.
ဆုံးဆုံးအားဖြင့်ကျွန်တော်တို့စီကိုတင်ပြလာတဲ့ဥပဒေချမ်းအားလုံးရဲ့ဘလို့ကောင်းကျိုးဖြစ်နိုင်ခြေအားလုံးကိုလူတိုင်းကသုံးသပ်ကြပါတယ်။ဒါပေမဲ့သမ္မတဘိုင်ဒန်နဲ့အနီးစပ်ဆုံးသဘောထားတူဖို့လိုပါတယ်။အထက်လွှတ်တော်မှာရှိတဲ့ဒီမိုကရက်တွေရဲ့ဆန္ဒအတိုင်းသွားနိုင်ဖို့လိုပါတယ်။အမေရိကန်ပြည်သူတွေအတွက်မှန်မှန်ကန်ကန်ကျွန်တော်တို့လှုပ်ချင်ပါတယ်
။တမိုင်းမှာတော့အမေရိကန်ပြည်ထောင်စုဟာပေးတင်ပေးတဲ့ဓာရီကိုမပေးနိုင်တဲ့အခြေအနေဘယ်တော့မှရောက်မသွားခဲ့ပါဘူး။အမေရိကန်ဆိုရလက်ပတ်နိုင်တဲ့သုံးစိတ်ဒီနှစ်ຫນွေမှာကုန်သွားနိုင်တယ်လို့မျှော်လင့်ထားတဲ့အတွက်ညှိနှိုင်းဖြည့်ရှင်းဖို့တောင်းဆိုသံတွေလည်းပို့ပြီးတော့ကြားနေရကြောင်းပါခင်ဗျာ
သ
ဦးသိန်းထိုင်ဦးပြပြပေးခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်ကိုနားဆင်ခဲ့ကြရတာပါအခုတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြီးများခဲ့တဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုပြောပြပေးကြပါမယ်တောင်တရုတ်ပင်လယ်မှာဖိလစ်ပိုင်ကမ်းခြေစောက်တပ်တင်မော်နဲ့တရုတ်ကမ်းခြေစောက်တပ်တင်မော်တို့နီးနီးလေးကတ်တဲ့အထိရောက်ပြီးထိတ်တိုက်ရင်ဆိုင်တွေ့ခဲ့ကြပါတယ်ဝါရှင်တန်မြို့တော်စင်စီဘုံမှာတော့ရဲအရာရှိတဦးအသက်ဘေးကကတ်လွတ်သွားတာဗီဒီယိုမှတ်တမ်းမှာတွေ့ရပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့10မိနစ်သတင်းတိုလေးတွေကိုမအေးသနာကျော်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်
ဖိလစ်ပိုင်ကမ်းခြေစောင့်တပ်တင်မော်နဲ့တရုတ်ကမ်းခြေစောင့်တပ်တင်မော်တို့တောင်တရုတ်ပင်လယ်ပြင်မှာထိတ်တိုက်ရင်ဆိုင်တွေ့ခဲ့ကြပါသည်။အာရှဒေသကစီးပွားရေးအကျိုးမြတ်များပြီးတော့ကုန်စည်စီးဆင်းမှုဒေါ်လာတန်းထောင်ပေါင်းများစွာရှိတဲ့တောင်တရုတ်ပင်လယ်ပြင်ကအငင်းပွားပွဲတရုတ်ရဲ့လူလုံကျွန်းတွေနာမှာတရုတ်နဲ့ဖိလစ်ပိုင်ကမ်းခြေစောင့်တပ်ဖွဲ့တင်မော်တွေထိတ်တိုက်ရင်ဆိုင်တွေ့ခဲ့ကြရတာကိုတော့ဧပြီလ28ရက်နေ့မှာဖိလစ်ပိုင်ကမ်းခြေစောင့်တပ်ကထုတ်လိုက်တဲ့ဗီဒီယိုမှာတွေ့နိုင်ပါတယ်။တင်မော်20အနည်းဖြစ်လောက်တဲ့အနေအထားထိနေနေခက်ခက်ရောက်ခဲ့ပြီးတော့ဒီကိစ္စနဲ့ပတ်သက်လို့တစ်ဖက်နဲ့တစ်ဖက်တရားမဝင်ဝင်ရောက်မှုဖြစ်နေအပြစ်တင်ခဲ့ကြပါတယ်။ဧပြီလ18ရက်နေ့နဲ့24ရက်နေ့ကြာဖြစ်ပွားတာဖြစ်ပြီးတော့တရုတ်တင်မော်တွေဟာဖိလစ်ပိုင်တီးတဲ့စီးပွားရေးဆောင်ရေးပိုင်နဲ့ထဲဝင်လာတာဖြစ်တယ်လို့ဖိလစ်ပိုင်ကမ်းခြေဆောင်တပ်ကပြောပါတယ်။တရုတ်ဘက်ကတော့ဖိလစ်ပိုင်ဘက်ကဝင်ခွင့်မရှိတဲ့တရုတ်ရေးပိုင်နဲ့ဘက်ကိုကျူးကျော်ဝင်ရောက်တယ်လို့ဆိုပါတယ်။တရုတ်နိုင်ငံသားရဲ့ဝင်ကြီးဖိလစ်ပိုင်နိုင်ငံကိုလာရောက်တဲ့ရက်ပိုင်းမှာဖိလစ်ပိုင်ကမ်းခြေဆောင်တပ်ဖွဲ့ကင်းလဲ့စဉ်ဖြစ်ခဲ့တာပါတရုတ်တင်မော့ကဖိလစ်ပိုင်တင်မော့နဲ့ပေ150အနီးလောက်ထိကပ်လာတယ်လို့သတင်းတွေမှာဖော်ပြပါတယ်ချင်းကိုလုံးဝမမြင်ရလောက်အောင်ဖြစ်ခဲ့ရတဲ့တဲမုံတိုင်းကြောင့်ကားစင်းပေါင်း100လောက်နေပါစင်တိုက်မိကုန်ခဲ့ပါတယ်အမေရိကန်ပြည်ထောင်စုအယ်လိုနိုင်းပြည်နယ်မှာမေလ1ရက်နေ့ကဖြစ်သွားတာဖြစ်ပြီးတော့တဲမုံတိုင်းကြောင့်ရှေ့မမြင်ရတော့ဘဲနဲ့အဝေးပြေးလမ်းပေါ်ကကားတွေစင်တိုက်ကုန်တာကြောင့်လူ6ဦးလည်းသေဆုံးသွားခဲ့ပါတယ်။လူအများပြဒဏ်ရာရရှိခဲ့ပြီးတော့လူ30လောက်ဆေးရုံရောက်ခဲ့တာပါ။ပြည်내ဖြတ်လမ်းမှတ်55 I-55 ပေါ်က2မိုင်လောက်အရှိန်မှာဖြစ်တာပါ။ကိုပိုင်ကအစီပေါင်း40ကနေ60လုပ်ငန်းသုံးကအစီ30လောက်တိုက်မိကုန်ပြီးတော့ဒီထက်မှကုန်တင်ကားအရှိန်ကြီးတွေလည်းပါပါတယ်။ကုန်တင်ကားကြီးနှစ်စီးဆိုရင်မိပါလောင်ကျွမ်းသွားခဲ့တာပါ။အဲ့ဒီကလေထူးပြင်းထန်ပြီးတော့ I-55 လမ်းမှာဖြတ်ဖောက်ထားတဲ့စိုက်ခင်းတွေစီကနေဖုံလုံးကြီးတွေလွင့်လာခဲ့တာဖြစ်ပါတယ်အသက်အန္တရာယ်ရင်ဆိုင်ရတော့မှမသိသေးခင်အခြေအနေကအလုံးအေးအေးဆေးပဲဖြစ်ပါတယ်အမေရိကန်ပြည်အစုအရှိန်ဆန်ဝါရှင်တန်မြို့တော်စင်ဂျီဘုံဖေဖန့်စ်ကောင်တီစီရင်စုကလမ်းတစ်ခုမှာရဲတူလုံယုံလုံးစင်ကားတစီးကိုတားပြီးတော့လိုအပ်တာတွေမင်းမြတ်နေတာဖြစ်ပါတယ်။တားထားတဲ့ကားကလည်းလမ်းဘေးချရက်ထားပြီးတော့အပြင်ကရဲကလည်းဗင်းဘောက်ကငုံကြည့်အေးအေးဆေးဆေးမင်းမြတ်နေတာတွေ့ရပါတယ်။အဲ့ဒီအချိန်မှာတစ်ဖက်လမ်းကအချိန်နဲ့လာတဲ့ပြိုင်ကရုတ်တရက်လမ်းချော်ပြီးတော့ဒီဘက်လမ်းမှာရက်ထားတဲ့ကားနဲ့ရဲစီကိုတိတိရောက်လာကြတယ်။တန်ကားကိုရက်ထားတဲ့ကားကကြားမှာခံနေပြီးတော့လူကိုတိတိမတိုက်မိပဲနဲ့အဲ့ဒီရဲအသက်ဘေးကနေတီတီလေးလွတ်သွားတာပါ။ဒီဖြစ်ဖြစ်အစာဆုံးကိုရက်ထားတဲ့သူ့ရဲကားရဲ့ကင်မရာကမှတ်တမ်းတင်ထားလိုက်ပါရင်ရဲလဲဖွင့်ပဲ့ယုံရက်ထားတဲ့ကားလဲတိုက်ခံရပြီမဲ့အထက်မှာထိုင်နေတဲ့ရင်မောင်းဘက်တဲတဲမထီပဲလွတ်သွားတာမို့ရင်မောင်းလဲနည်းနည်းပါးပါးပဲထိခိုက်သွားရတာပါလာတိုက်တဲ့ကားကိုမောင်းသူက18နှစ်ပဲပြည့်သေးတဲ့ကလေးဖြစ်ပြီးတော့သူ့နဲ့ကားထဲမှာပါလာသူနှစ်ဦးလဲဗာဒန်ရမကြီးကြီးမားမားရမသွားခဲ့ပါဘူးတစ်ဖက်ကလာတိုက်တဲ့ကား BMW M3 မျိုးစားဖြစ်ပြီးတော့မောင်းလာတဲ့18နှစ်အောင်လူငယ်ကတော့ကားကိုမစင်မချင်မောင်းမှုနဲ့ရဲကအမှုဖွင့်ထားပါတယ
် She's full, she's ready to go, huh? She's ready to go. Okay, all right, look at me, breathe through, all right, mama?
အမေရိကန်ပြည်အောင်ဆိုဝေးပြေးလမ်းမတစ်ခုမှာကားနဲ့ခီးသွားနေတော့ကိုဝင်တဲ့အမျိုးသမီးပိုင်းလာလို့လမ်းမေးကားရက်ပြီးခလင်းဝေးခဲ့ရပါတယ် Florida ပြည်နယ်မှာကားနဲ့သွားနေတော့ရေမွှားလဲပေါက်ပြီးပြီမို့လမ်းမှာပဲခလင်းဝေးကိုဖြစ်လာတာပါဧပြီလ30ရက်နေ့ကဖလော်ရီဒါအဝေးပြေးလမ်းမရဲ့66တနေရာကားရက်ပြီးတော့ခလင်းမွေးရတော့အခုညရောက်လာတဲ့သူကကောင်တီဒုရဲချုပ်ဒန်နီယယ်ရက်ဂျုံးဖြစ်ပါတယ်။ခလင်းနဲ့မိခင်ကိုထိခိုက်မှဆိုလို့သူကားထိုင်ကုန်ကနေပြီးတော့မိခင်ကိုနေရာမရွှေ့ပဲထားပြီးတော့ခလင်းလေးကိုမွေးခိုင်းခဲ့တာပါ။ခလင်းမိခင်မွေးကန်နေသူကစကားတွေပြောပြနေခဲ့ပြီးတော့မိဖွားရအစဉ်ပြေအောင်လဲအဆအဆုံးကူညီခဲ့ပါတယ်။ ကလေးမွေးဖွားတဲ့မိခင်ကကလေး9ယောက်ရှိထားပြီးတော့အခုမွေးတာ6ယောက်မြောက်ကလေးဖြစ်ပါတယ်။သူရဲ့ကျုပ်ရက်ကတော့ဒီလိုမျိုးလမ်းမှာကလေးကိုမွေးရတာမျိုး3ငါကြုံရပြီလို့ဆိုပါတယ်ရှင်။ကမ္ဘာမှာနာမည်ကျော်တဲ့အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာဆွန့်ပစ်အမိုက်ပြဿနာနဲ့ဆူဆူကြောရကြုံနေရလို့ဒါကိုဖြေရှင်းနိုင်ဖို့အတွက်ပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကြိုးပမ်းနေကြတာပါ plastic ဆွန့်ပစ်အမိုက်ရှင်းလင်းရေးအဖွဲ့ Shanghai Watch ကိုတည်ထောင်သူ Gary Banchan Gibb ကတော့မြစ်တွေတွေကဆယ်ယူရရှိတဲ့ plastic အမိုက်တွေနဲ့အိမ်လေးတစ်လုံးစောက်ပြီးတော့နေပါတယ
် What you guys my recycled tiny home all made from 35,000 plastic bags.
ပြန်သုံးပစ္စည်းတွေနဲ့စောက်ထားတဲ့ကျွန်တော်အိမ်သေးလေးကကြိုးစားပါတယ်တဲ့ပလတ်စတစ်အိမ်3000ငွေတုံးပြီးတော့စောက်ထားပါတယ်လို့ပြောပါတယ်သူ့အိမ်လေးကဘာလီကျွန်းပင်လယ်ကမ်းကြီးမှာဖြစ်ပြီးတော့7စတူရဲမီတာပဲကျဲတာပါအိမ်လေးထဲမှာမှုရာဆိုင်ကြီးတစ်ခုမိဖို့ကြောင့်တဲ့အိမ်သာရေချိုးကန်တစ်ခန့်ပါပါတယ
် so this is all made from single use cups sitting in rivers and it's fully equipped with some drawers
အိမ်လေးကပစ္စည်းတွေပရိဘောဂတွေကိုလည်းဆွန့်ပစ်ပလတ်စတစ်ခွက်တွေနောက်ပြော်ဖြော်ရည်ပိုက်တဲ့အဟောင်းတွေနဲ့လှုပ်ထားတာပါ။ဘာလီကျွန်းမှာကအမိုက်ဆွန့်ပစ်တာအထူးများပြားပြီးတော့2021ခုနှစ်တနှစ်ထဲမှာအမိုက်တန်6သိန်းကျော်ထွက်ခဲ့ပါသေးတယ်။ဒေါ်ရဲနိုင်ငံကကျောင်းသားလေးလက်ပိဟာဂျာရာသူ့ခွေးလေးကျောင်းသွားဖို့ပြင်ဆင်ပေးနေတာပါ။အာမဲမျိုးတော်မှာဒေါက်တိုဘီယာလို့နာမည်ပေးထားတဲ့နေခွေးထိန်ချောင်းရှိလို့ခွေးမွေးထားပြီးတော့အချိန်မပေးနိုင်တဲ့သူ့လိုခွေးပိုင်ရှင်တွေအတွက်အထူးကိုအဆင်ပြေပါတယ်။မနေ့ဆိုရင်ခွေးလေးတွေကိုကျောင်းကားကလာကြူတာမလို့ပိုင်ရှင်တွေအနေနဲ့အသင်ထည့်ပေးလိုက်ရုံပါပဲ။နေကင်းနေ့လေကျောင်းတို့အလုပ်တို့နဲ့ခွေးအတွက်အချိန်မရှိတဲ့ဟာကြရလို့ခွေးပိုင်ရှင်တွေသူ့ရဲ့ခွေးတွေကိုစိတ်ချလက်ချထားခဲ့နိုင်လို့အထူးသဘောကျပါတယ်
။တာမိုဟာဘလဘောမာကလပ်တဂိရ်ဆလူ
ဒီခွေးထိန်းကျောင်းမှာခွေးစုစုပေါင်း25ကောင်လောက်ရှိပြီးတော့ဆရာတွေကခွေးတွေကိုထိန်းကျောင်းပေးရင်းနဲ့စနစ်တကျလေ့ကျင့်သင်ကြားပေးတာတွေလည်းလုပ်ပါတယ်။2020ခုနှစ်မှာစဖွင့်တာဖြစ်ပြီးတော့ခွေးနဲ့ပတ်သက်တဲ့ဝန်ဆောင်မှုအမျိုးမျိုးလည်းရပါတယ်။ခွေးတွေကိုပျော်အောင်ဆော့ပေးသလိုအခက်အခဲကြော်လွားနိုင်အောင်လေ့ကျင့်ပေးတာမျိုး၊စပင်းနဲ့ရေချိုးပေးတာမျိုးဖြင့်ခွေးလေးတွေအတွက်မွေးနေ့ဆိုရင်လည်းခွေးစားလို့ရတဲ့ကိတ်မုံမျိုးနဲ့အကြအနာမွေးနေ့ပွဲကျင်းပပေးပါတယ်။ကျော်ရနိုင်ငံမှာခွေးတွေအတွက်နေရာထိုင်ခင်းနဲ့ကြဲကြဲဝင်းဝင်းတိတ်မရှိတာကြောင့်ခွေးတွေပြေးပြေးလွားလွားလုပ်ဖို့နေရာအခက်အခဲရှိပြီးတော့ဒီကျောင်းမှာတော့ခွေးတွေပြေးလွားကစားဖို့နေရာလဲကြဲကြဲဝင်းဝင်းစီစဉ်ပေးထားပါတယ်ရှင
်ဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုမတ်အေးသနာကျော်တင်ဆက်ပေးခဲ့တာပါအခုဆက်ပြီးတော့ VOE ရဲ့ Polygraph ရုပ်သံဗီဒီယိုတစ်ခုကိုတင်ဆက်ပေးကြပါမယ်ပါကစ္စတန်နိုင်ငံမတိမငိမ့်ဖြစ်ပြီးအမေရိကန်အကျိုးစီးပွားဖြစ်တော့အမေရိကန်ဟာတာလီဘန်တွေကိုလက်နက်တွေပေးထားတယ်လို့ရုရှားနိုင်ငံသားရဲ့ဝန်ကြီးကပြောပါတယ်အမေရိကန်ကတာလီဘန်နဲ့ပူးပေါင်းကြံစည်နေတဲ့ဆိုတာမျိုးပြောသွားတာပါ။ဒါဟုတ်မှန်ပါသလား?အချက်လက်အခြေခံပြီးမှားမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာတင်ဆက်ပေးထားတာရှုစားနာဆင်ပါရှင
်။လက်တလောရရှိတဲ့သတင်းတွေအရပါကစ္စတန်နိုင်ငံကတာလီဘန်တွေဟာအမေရိကန်လုပ်လက်နက်တွေနဲ့အစိုးရတပ်တွေကိုတိုက်နေပါတယ်။ဒီသတင်းတွေထွက်လာတော့ပူပေါင်းကြံစည်မှုလိုမျိုးဖြစ်အောင်လို့ရုရှားနိုင်ငံသားရဲ့ဝန်ကြီးမာရီယာဇက်ခါရိုဗာကပြောတာပါအမေရိကန်တွေဟာအဲ့လက်နက်တွေကိုတမင်တကာခြံရစ်ခဲ့ပုံပါပဲအကြမ်းဖက်သမားတွေလက်နက်တွေရသွားနိုင်လို့အခြေအနေမတည်မငြိမ်ဖြစ်အောင်သူတို့လုပ်တာပါလို့ပြောသွားပါတယ်ဒါမှပါတယ်အမေရိကန်ပြည်ထောင်စုဟာအာဖဂန်မျိုးသားကာကွယ်ရေးနဲ့လုံခြုံရေးတပ်ဖွဲ့တွေအနေနဲ့ပြည်ရင်းပြည်ပါချင်းချောင်းမှုအရေးတွေကိုချင်းမုံနိုင်ပြီးတော့ရွေးကောက်ခံအစိုးရအဖွဲ့တည်တန်းအောင်ထိန်းထားနိုင်မယ်ရေရှည်တည်တန်းတဲ့ကာကွယ်တိုက်ခိုက်ရေးတပ်ဖြစ်ဖို့အမေရိကန်ဒေါ်လာပေါင်း9ဘီလီယံနီးပါးသုံးထားတာပါတာလီဘန်တွေကိုတိုက်ထုတ်ဖို့အတွက်အာဖဂန်တပ်ဖွဲ့တွေကိုအမေရိကန်ကလက်နက်ပေးခဲ့တာပါဒါပေမဲ့2021ဩဂုတ်လမှာအမေရိကန်တပ်ဖွဲ့တွေဆုတ်ခွာတော့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေပြိုကျပြီးတော့တာလီဘန်တွေလက်နက်တွေသိမ်းသွားတာဖြစ်ပါတယ်ဒီလိုလက်နက်တွေတာလီဘန်တွေရသွားလို့နှစ်ပေါင်း20အမေရိကန်တွေတိုက်လာတဲ့တာလီဘန်တွေအကောင်သွားစီပြီးအမေရိကန်ကိုအောင်နိုင်မှုဖြစ်နေဝါရဖြန့်လို့လည်းရသွားပါတယ်။ဒီလက်နက်တွေကိုလည်းလက်အစင်စင်ပြောင်းခဲ့တာပါ။တချို့လက်နက်တွေကအိန္ဒိချင်းပါကစ္စတန်နိုင်ငံမှာအစိုးရကိုတိုက်နေတဲ့တာလီဘန်တပ်ဖွဲ့တွေလက်ထဲရောက်သွားတာပါ။ဒါပေမဲ့ရုရှားနိုင်ငံသားရဲ့ဝန်ကြီးပြောသလိုပ Pakistan Taliban တွေကိုလက်နက်ပေးပြီးအဲ့ဒီဒေသမှာ American ကောင်းစားဖို့မတိမငိမ့်လောက်ခိုင်းတာတော့မဟုတ်ပါဘူးရှင
်ဒီလိုမှားမှန်မသေးကြတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအချက်လက်တွေနဲ့အတည်ပြုသိရှိခြင်းနဲ့ဆိုရင်တော့ VOA ရဲ့ website စာမျက်နှာဖြစ်တဲ့ polygraph.info မှာတွားရောက်ကြည့်ရှုနိုင်ပါတယ်ရှင်အခုတော့အင်္ဂါညရဲ့အပတ်စဉ်အစီအစဉ်တစ်ခုဖြစ်တဲ့ကမ္ဘာတလွှာခီးသွားအစီအစဉ်ကိုနားဆင်ကြရမှာပါလူမှုကွန်ရက်ပေါ်မှာလူအများစိတ်ဝင်စားမှုရအောင်ဖန်ဆာနိုင်တဲ့ဓာတ်ပုံဗီဒီယိုရိုက်နိုင်အောင်တည်တံ့ပြုလုပ်ထားတဲ့ပြတိုက်တစ်ခုဆွေတဲ့နိုင်ငံမှာရှိပါတယ်ဆွေဆောင်မှုရှိတဲ့နောက်ခံတွေအယောင်တွေနဲ့ပြာခန်းတိုင်းကိုဖန်တီးထားတဲ့ UCM ဆိုတဲ့ပြတိုက်ကိုမဆုမြတ်မွန်နဲ့အတူကမ္ဘာတလွှာခီးသွားအစီအစဉ်ကနေတွားပြီးဆယ်ဖီရိုက်ကြရအောင်ပါရှင်
ဖီဂျန်နိုင်ငံစတော့ခေါင်းမြို့တော်မှာရှိတဲ့ UCM ဆိုတဲ့ပြားလိုက်ကတခြားပြားလိုက်တွေနဲ့မတူဘဲဝင်သွားလိုက်တာနဲ့ selfie ဓာတ်ပုံရိုက်ချင်စရာအပြင်ဆင်တွေကိုမြင်ရမှာဖြစ်ပါတယ်။နေရံတွေပေါ်မှာပကြီကားတွေအစားထူးခြားတောက်ပတဲ့အယောင်တွေနဲ့ဆေးရောင်ချေထားပြီးတော့မီးရောင်တွေကောင်းကောင်းတက်ဆင်ပေးထားတဲ့အတွက်ရောက်လာသူတွေဓာတ်ပုံရိုက်ချင်စရာဗီဒီယိုရိုက်ချင်စရာဖြစ်နေပါတယ်။လူမှုကွန်ရက်တွေပေါ်မှာဓာတ်ပုံအလှတင်းနေကြတဲ့ခေတ်မှာသူများတွေထဲထူးခြားပြီးလူစိတ်ဝင်စားမှုရမဲ့ဓာတ်ပုံတွေရိုက်နိုင်ကြအောင်လို့ဒီပြားလိုက်ကိုအထူးဖန်တီးထားတာဖြစ်ပါတယ်အခန်းတစ်ခုချင်းကိုမတူအောင်ပြင်ဆင်ထားတဲ့အတွက်တစ်ခန်းပြီးတစ်ခန်းစိတ်ကြိုက်ဓာတ်ပုံတွေဗီဒီယိုတွေရိုက်နိုင်ကြမှာပါ Instagram ပေါ်မှာတင်ဖို့ခမ်းမိုက်မိုက်ဓာတ်ပုံတွေလူကြည့်များမဲ့ TikTok ဗီဒီယိုတွေကိုဒီပြားကမ်းမှာဖန်တီးရိုက်ကူးနိုင်မယ်လို့ပြားလိုက်မန်နေဂျာကပြောပါတယ်ဒီမှာရိုက်တဲ့ပုံတွေကိုလူမှုဝင်ရက်ပေါ်တင်ရင် Super Like တွေရပါမယ်တဲ့
We are an interactive social media experience So we're in our first room the emoji room
ကျမတို့ UCM ကပုံတင်သူနဲ့ comment ပေးသူအပြန်အလှန်တုံ့ပြန်နိုင်တဲ့ social media အတွေ့အကြုံအတွက်ဖြစ်တာမို့ဒါက emoji တွေရှိတဲ့ပထမဆုံးအခန်းဖြစ်ပါတယ်။ဒီမှာဓာတ်ပုံကောင်းကောင်းလေးတွေရိုက်လို့ရပါတယ်။ကိုယ့်ရဲ့ Instagram, Facebook နဲ့ TikTok တို့မှာ like တွေရမယ်ပုံလှန်လာလေးတွေရအောင်ဒီမှာဓာတ်ပုံတွေရိုက်လို့ရပါတယ်။ TikTok သုံးသူတွေအတွက်သိပ်ကောင်းနေနေရပါ
လူမှုကွန်ရက်တုံးသူတိုင်းကိုယ်ခံစားချက်ကိုစားနဲ့မရေးဘဲ emoji ပုံတွေနဲ့ပြောလို့ရှိတာမို့ဘောလုံးတွေပေါ်မှာအပြုံးအငိုမျက်နှာအမူအရာစုံနဲ့ emoji မျိုးစုံကိုဒီအခန်းမှာထားပေးထားတာပါအခုလိုဓာတ်ပုံနောက်ခံထားရိုက်ချင်အောင်လုပ်ထားတဲ့အခန်းတွေမှာစိတ်ကြိုက်ဓာတ်ပုံရိုက်နိုင်တာကိုလာလေကြသူတွေကလည်းအကြိုက်တွေ့နေကြပုံရပါတယ
် Yeah I think it's very cool and I get a positive vibe from it
စိတ်ကိုပျော်သွားစေတဲ့ခံစားမှုမျိုးရပါတယ်ဓာတ်ပုံနှစ်လလေးတွေလည်းရိုက်လို့ရတော့ကျွန်တော်သဘောကျပါတယ
်အခုခေတ်မှာတမျိုးချမဟုတ်ဘဲထူးခြားတဲ့နောက်ခံပါတဲ့ပုံတွေတင်နိုင်မှလူမှုကွန်ရက်ပေါ်မှာလူအများကိုဆွဲဆောင်ထားနိုင်မှာဖြစ်ပါတယ်လူမှုကွန်ရက်ပေါ်မှာကိုယ်ပုံတွေကိုကြည့်သူများလို့ influencer ဖြစ်လာပြီဆိုရင်ကြော်ညာကရတာကစားလို့တောက်ဆက်တွဲအကျိုးတွေလည်းမနှဲပါဘူး။ဒါကြောင့်အခုခေတ်မှာလူငယ်တော်တော်များများက influencer ဖြစ်ချင်ကြပါတယ်။ဒီပြားလိုက်ကအဲ့လိုသူတွေအတွက်အန်ဂိုက်ပဲလို့ပြားလိုက်မန်နေဂျာကဆိုပါတယ်
။ Today anyone can be an influencer so we want to create
ဒီနေ့လူတိုင်း influencer ဖြစ်နိုင်ပါတယ်။အဲ့ဒါကြောင့်ဆွဲဆောင်မှုရှိတဲ့နောက်ခံနဲ့ဓာတ်ပုံတွေဗီဒီယိုတွေရိုက်ပြီးဘယ်သူမှဆို influencer တယောက်လို့ online မှာတင်နိုင်အောင်ကျမတို့ကဒီနေရာကိုဖန်တီးပေးထားတာဖြစ်ပါတယ
် online တင်မဲ့ဓာတ်ပုံကောင်းကောင်းထွက်ဖို့မိအောင်ကလည်းအရေးကြီးတာမို့မိအောင်တွေလင်းနေအောင်အခန်းတိုင်းမှာလှုပ်ပေးထားတာကလည်းဓာတ်ပုံရိုက်ဝါသနာပါသူတွေအတွက်ဆွဲဆောင်မှုတစ်ခုဖြစ်နေပါတယ
် you have the lightning you have the tiktok music you have snacks you have all the things we like you don't have like
မီးရောင်ကောင်းကောင်းရှိတယ် TikTok ပေါ်တင်ဖို့တခြင်းရှိတယ်အပြင်းပြစားစရာတွေလည်းရှိတယ်ကိုကြိုက်တာတွေအားလုံးရှိရလေ80ပြည့်နှစ်90ပြည့်နှစ်တုန်းကလို့အပြင်းစင်မျိုးလည်းမဟုတ်တော့ပါဘူးအခုခေတ်2020ပြည့်နှစ်ပိုင်းအပြင်းစင်တွေနဲ့ဆိုတော့တော်တော်လေးကောင်းပါတယ
်အမှုပညာမြောက်ပုံတွေကိုရိုက်ပြီး online ပေါ်တင်မှလူသိများကြော်ကြတာမဟုတ်ပေမဲ့ UCM ကိုလာလေသူတွေအနေနဲ့ကိုဖန်ဒီနိုင်စွမ်းပေါ်မူတည်ပြီးပုံကောင်းကောင်းတွေရိုက်သွားနိုင်ကြမှာဖြစ်ပါတယ
် What is art basically if you want if you're a photographer i mean
the new pinya ဆိုတာဘာလဲလို့မင်းကထောက်ရင်ရှင်းကဓာတ်ပုံစရာဆိုရင်ရှင်ရိုက်လိုက်တဲ့ဓာတ်ပုံတွေကရှင်ရဲ့အမှုပညာဖန်တီးမှုပဲပေါ့ influencer တယောက်ကကိုယ်ပုံကိုအမှုပညာဖန်တီးမှုတွေလို့ထင်ကြမှထင်မှာပါဒါပေမဲ့အမှုပညာကတစ်ခုလို့ဖန်တီးခြင်းနဲ့ဆိုရင်ဒီကိုလာလို့ရပါတယ်ဒီပြားတိုင်းမှာဆိုကိုကြိုက်တယ်လို့အမှုပညာမြောက်အောင်စိတ်ကြိုက်ဖန်တီးလို့ရပါတယ်
လူမှုကွန်ရက်ပေါ်ကကိုရီးအချက်လက်တွေလုံခြုံမှုနဲ့ပတ်သက်လို့မေးခွန်းထုတ်စရာဖြစ်နေတဲ့ခင်ဗျာကိုပုံတွေဗီဒီယိုတွေတင်ဖို့အားပေးတဲ့အခုလိုပြတိုက်မျိုးတွေကလူငယ်တွေအတွက်ကောင်းရဲ့လားဆိုပြီးတစ်ဖက်ကလည်းမေးခွန်းထုတ်စရာဖြစ်ပါတယ်ပြတိုက်တာဝန်ရှိသူတွေကတော့ အခုခေတ်မှာလူမှုကွန်ရက်တုံးတာကိုအားမပေးရင်တော့မတုံးပါနဲ့လို့ပြောလို့မရတော့တဲ့ခေတ်ကိုရောက်နေပါတယ်တဲ့
I mean it is a big part of our society today so why not try to make it
ဒီနေ့လူမှုအတိုင်းဝိုင်းမှာလူမှုကွန်ရက်တွေကအကြီးမားတဲ့အစိတ်ပိုင်းတစ်ခုအနေနဲ့ပါဝင်နေပါပြီအဲ့တော့ပိုပြီးလလပပဖန်တီးတင်တော့ပိုမကောင်းလားရှင်အဲ့လိုဖန်တီးနိုင်တဲ့နေရာတစ်ခုကိုကျမတို့ကလုပ်ပေးထားတာပါကလေးတိုင်းကသမိုင်းပြတိုက်တို့အမှုပညာပြတိုက်တို့တွားရတာကြိုက်ချင်ပါကြိုက်ပါလေဒီမှာတော့ပြတိုက်လိုပြကန်းတွေဖြစ်ပေမဲ့ကိုယ့်ရဲ့ဖန်တီးနိုင်စွမ်းကိုအသုံးချလို့ရနိုင်တဲ့နေရာမျိုးဖြစ်ပါတယ
်လူမှုကွန်ရက်ပေါ်မှာဓာတ်ပုံနှလှရိုင်းနိုင်အောင်လုပ်ပေးထားတဲ့ UCM ကိုလာကြသူတိုင်းဓာတ်ပုံတင်ရတာကြိုက်သူတွေတော့ဟုတ်ပုံမရပါဘူးဒါပေမဲ့ထူးခြားတဲ့အပြင်အရှင်တွေနဲ့ပြကန်းတွေစီလာရတာပျော်စရာကောင်းတယ်လို့ပြောကြပါတယ်
I don't call myself influencer because I'm a very private person. I don't have like much
ချမကတော့ကိုကိုကို influencer လို့မသတ်မှတ်ပါဘူး။ချမကတည်တည်တတ်တတ်နေသူမျိုးဆိုတော့လူမှုကွန်ရက်ပေါ်မှာ follower လည်းများများဆဆမရှိပါဘူး။ကို့အကြောင်းသူများတွေသိတာမကြိုက်လို့ပါ။ဒါပေမဲ့ဒီညကတော့ဓာတ်ပုံတွေရိုက်လို့ကောင်းအောင်လုပ်ထားတော့ချစ်စရာကောင်းပါတယ်။ဓာတ်ပုံရိုက်တာကြိုက်တဲ့ချမတငယ်ချင်းတွေအတွက်တော့တိတ်ပြီးတော့အဆင်ပြေတဲ့နေရာမျိုးပေါ့။
စဝီဒင်နိုင်ငံစတော့ဟ ோம் မြို့တော်က shopping center တခုထဲမှာဖွင့်ထားတဲ့ UCM selfie ပြတိုက်မျိုးကို Netherlands နိုင်ငံမှာစပီးဖွင့်ခဲ့တာပါအခုဆိုရင် Amsterdam မြို့ထဲမှာ UCM နှစ်ခုတောင်ရှိနေပါပြီ Germany နိုင်ငံနဲ့အရှေ့အလယ်ပိုင်းဒေသမှာလည်းနောက်ထပ်ပြတိုက်တွေဖွင့်ဖို့အစီအစဉ်ရှိပါတယ်စဝီဒင်နိုင်ငံစတော့ဟ ோம் မြို့တော်ကပြတိုက်ကိုသွားမယ်ဆိုရင်တော့လူကြီးလက်မှတ်တစ်စောင်ကို American Dollar 20လောက်နဲ့ညီများတဲ့199 Krona ပေးရမှာဖြစ်ပါတယ်ဆန်နနှစ်အောက်ကလေးလက်မှတ်ကတော့$12လောက်နဲ့ညီများတဲ့119ခရိုနာဖြစ်ပါရဲ့ရှင်ကျမဆင်မြတ်မော်ပ
ါမဆင်မြတ်မော်တက်ဆက်ပေးခဲ့တဲ့ကဘာတလာခီးသွားအစီအစဉ်ကိုနားဆင်ခဲ့ကြရတာပါ VOA အစီအစဉ်ကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုနေရာပေါင်းစုံအကြောင်းစုံအစီအစဉ်လှည့်ရောက်ပါပြီထိုင်းနိုင်ငံမှာရောက်ရှိအလုပ်လုပ်ကင်ကြတဲ့မြန်မာတွေအတွက်ဘာသာစကားတက်ကြွမှုအထူးအရေးကြီးတာပါဒီမှာရွှေပြောင်းအလုပ်သမားတွေအတွက်လွန်ခဲ့တဲ့နှစ်20ကျော်ကလေးကထိုင်းနိုင်ငံဘန်ကောက်မြို့မှာဖွင့်ထားပေးတဲ့အင်္ဂလိပ်ဘာသာနဲ့ကွန်ပျူတာအတက်တင်ကျောင်းလေးအကြောင်းဒီတစ်ပတ်မန်းညွန့်ညွန့်လွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာတင်ဆက်ပေးထားပါတယ်ရှင
academy လို့မြန်မာဘာသာနဲ့ရေးသားထားတဲ့စိုင်းပုံလေးတစ်ခုကိုထိုင်းနိုင်ငံမကောင်းမြို့ရဲ့ Rush TV မိုးပြံယထာပူရနာကလမ်းွယ်လေးတစ်ခုထဲမှာတွေ့မြင်နိုင်ပါတယ်။လေးတဲ့အမြင်ရှိတဲ့တိုက်ခန်းတစ်ခုမှာအဲ့ဒီစိုင်းပုံလေးချိတ်ဆွဲထားပြီးအထက်ကထိုင်းစာအင်္ဂလိပ်စာရုပ်ဖတ်သံတွေကိုလည်းကြားနိုင်တာပါ။အဲ့ဒီနေရာလေးကတော့ထိုင်းနိုင်ငံမှာအလုပ်လာလုပ်နေကြတဲ့မြန်မာပြည်သားတွေအကြောင်းမျိုးမြင့်နဲ့နေထိုင်နေကြတဲ့မြန်မာပြည်သားတွေအတွက်ထိုင်းအင်္ဂလိပ်နဲ့ကွန်ပျူတာအထက်ပညာသင်ကြားပေးတဲ့စာသင်ခန်းလေးတွေရှိတဲ့နေရာပါပဲ။အင်္ဂလိပ်လို Development of Education and Awareness for Refugee DEAR လို့ပြောဆိုပြီးမြန်မာလူတော့ချစ်တော်မြန်မာပြည်အကယ်ဒမီလို့အမည်ပေးထားတဲ့ဒီအထက်ပညာသင်ကျောင်းလေးရဲ့သက်တမ်းကအခုဆိုရင်နှစ်20ကျော်သွားပြီဖြစ်ပါတယ်။မြန်မာနိုင်ငံကနေထိုင်းနိုင်ငံကိုအလုပ်လာလုပ်ကြတဲ့ရွှေပြောင်းအလုပ်သမားတွေရဲ့အခွင့်အရေးချိုးဖောက်ခံရမှုတွေမဖြစ်ရအောင်နဲ့ကာကွယ်နိုင်အောင်လို့ဒီကြောင်းလေးကိုစာဖွင့်ဖြစ်ခဲ့တာပ
ါစပီးကြီးရောကြီးဖွင့်တာလဲဒီကျွန်တော်တို့ migrant workers တွေပေါ့နော်သူတို့ဒီမှာ capacity building လုပ်ပေးခြင်းနဲ့ပြီးလို့ရှိရင်ထိုင်းစာတက်မတက်ခဲ့လို့ရှိရင်ဒီမှာသူတို့ဗာလဲအလုပ်ရှင်လုပ်သမားဟိုဒီဆက်ဆံရေးပညာအဆင်မပြေတာတယောက်နဲ့တယောက်နားမလဲတာအားတွေဖြစ်နိုင်တယ်။နောက်ပြတော့ဒီဘာသာစကားနားမလဲမှုအပေါ်မှာဒီလိုလှုပ်ရှင်နေနေအမျက်ထုတ်လို့ရနိုင်တယ်။သို့မဟုတ်လည်းဟိုဒီတရားဥပဒေရေးရကိုကနားမလဲတဲ့ခါကျလို့ရှိရင်လည်းအမျက်ထုတ်ခံရနိုင်တယ်ရှိ။အားတွေကဆိုတော့ထိုင်းစာတက်မယ်ထိုင်းစကားတက်မယ်သူတို့ပြောနားလဲမယ်ဆိုလို့ရှိရင်တော့ကိုယ့်ရဲ့အခွင့်အရေးတွေပို့ပြီးတော့ကာကွယ်နိုင်လိမ့်မယ်။ပြီးလို့ရှိရင်တောင်းဆိုတဲ့နာလည်းတောင်းဆိုနိုင်လိမ့်မယ်။ဟိုဒီတယောက်နဲ့တယောက်နဲ့တော့ဆက်ဟိုဘာလို့ communication error လည်းမရှိဘူး။ဆိုတော့အဲ့လိုမျိုးဖြစ်ဖို့ကြည်ရတယ်နော်အင်္ဂလိပ်စာသင်တာကတော့အင်္ဂလိပ်စာတော့သိတဲ့အတိုင်းပဲတတ်ထားလို့ရှိရင်ဒါ international သုံး language ဆိုတော့ပိုပြီးကိုယ့်အတွက် chance ပုံများပါဘောနော်အခွင့်အရေးဟိုရှိမပညာသင်ခြင်းလားအင်္ဂလိပ်စာတတ်လို့ရှိရင်ကျွန်တော်အများကြီးသင်ယူလို့ဆက်ပြီးသိတတ်တော့ရတယ်အဲ့ဒီဥစ္စာပေါ့နော် computer လည်းသင်ပေးတယ်အဓိကတော့ခုနကပြောသလိုပါ capacity building မှာပဲသူတို့လုံနိုင်စွမ်းလေးတွေကိုကျွန်တော်ပို့ပြီးတော့မြှင့်တင်ပေးမယ်အလုပ်ကင်ပို့ပြီးဒီကောင်းတဲ့နေရာလေးတွေပို့ရအောင်လုပ်ပေးမယ်အဲ့လိုမျိုးပေါ့နော်ကျွန်တော်ကြောင့်မှတာသင်ဟိုပေါ့ ကောင်းတာအဲ့ဒီဥစ္စာအကျိုးဘယ်လိုခေါ်မလဲအကျိုးကျေးဇူးခံစားရတဲ့ကျောင်းသားတွေအများကြီးပါပဲ
ထန်းစကားမရခေတာဆိုတော့ထန်းစကားအခုလက်ရှိမှာထန်းစကားမရတဲ့လူကတော့တောင်း2000လောက်အနည်းဆုံးပေါ့ဟုတ်တမီးတို့လူမျိုးကကြတော့ထန်းစကားရရဲဆိုတော့2000 3000နိမ့်ပါလို့ပေါ့กว่าတော့ဟုတ်ကိုကိုတော့သွားလာလာတာလှုပ်တာကန်တာတော့ယုံကြည်မှုရှိတာပေါ့အကောလုံးကဖတ်တတ်တယ်သိတယ်အကောလုံးကိုကိုတော့ယုံကြည်မှုရှိရတာပေါ့ဟုတ်
တော်တော်အရေးကြီးမယ်လို့ထင်တယ်ဘာဖြစ်ဆိုတော့အုံမာလောက်တစ်ခုတစ်ခုကိုစလောက်ရောင်တစ်ခုမှာကိုလောက်ပြီးဟဲ့ဆိုအကမာလူကြီးတွေနဲ့စကားပြောတဲ့အချိန်တို့အုံမာဗျာကိုပြောချင်တဲ့စကားတွေဟိုဘလို့ပြမလဲစကားပြန်မလို့ပဲနဲ့ကိုတတ်ထားရင်တော့ပိုကောင်းတယ်ပေါ့ဒါမဲ့ဟိုမလို့စကားပြန်ကိုမလို့အတယ်လို့ကျွန်တော်မပြောဘူးဗောနော်ဒါမဲ့ကိုကတိုင်းကလေ့လာထားပြီးတော့တတ်ထားရင်တော့ပို့ပြီးတော့အဆင်ပြေမယ်လို့တော့ကျွန်တော်ထင်တယ်ဘာဖြစ်ဆိုတော့ဟိုတိုင်းနဘာစကားကြတော့ကိုလစ်လာနိုင်တက်လောက်တော့ကိုလစ်လာထားတာပိုပေးကောင်းတယ်ပေါ့ကိုအတော့လည်းအကျိုးမျက်ရှိတယ်ပေါ့
ခုချိန်မှာတော့အเจ้าလာတက်ကြသူတွေထဲမှာရွှေပြောင်းအလုသမားတွေဒါမကအเจ้าမျိုးမျိုးနဲ့ထိုင်းကိုလာရောက်နေထိုင်ကြတဲ့သူတွေပါရှိလာခဲ့ပါပြီ
အလုလုဖို့လာတာမဟုတ်ဘဲနဲ့လုပ်ငန်းတွေကနေပြီးတော့အချိန်နေကြောင်းဒီဘက်ထွက်လာကြတယ်ပြတော့ဒီမှာဟိုထိုင်းစကားမတက်လို့ဆင်းလဲတိတ်အစင်မပြေဘူးလေထိုင်းစကားသိရတဲ့အတိုင်းအင်္ဂလိပ်လိုလဲအနေရနှစ်သိပ်ပြောလို့မရဘူးဆိုတော့လေထိုင်းသူ့ဘာသာစကားကိုသမင်းစားရေတောက်လေးမပြောတဲ့အသွားလာတာဆာအစင်မပြေဘူးစားတော့ရတာဆိုတော့အဲ့ဒါကြောင့်မလို့လာတင်ကြတာအများကြီးရှိပါတယ်ကျွန်တော်ဟိုဘယ်လိုခေါင်းလဲတချို့တွေဆိုလို့ရှိရင်ဟိုစစီရီယမ်လောက်ထားတဲ့လူတွေရှိမယ်တချို့တွေဆိုလို့ရှိရင်အကြောင်းပြပြသားတွေခုနကကျွန်တော်ပြောတဲ့ PhD ပြပြသားတွေ Master ပြပြသားတွေလာကြတယ်လာတက်ကြတယ်သူတို့တွေအများကြီးရှိပါတာဟုတ်ကဲ့
လုံးလုံးစင်မှာတော့မြန်မာနဲ့ထိုင်းဆရာဆရာမ15ဦးနဲ့ကျောင်းသား900ကျော်ကိုတင် जा ပေးနေတာပါ
ဒီကိုဗစ်ပြီးတဲ့အချိန်မှာတော့လည်းပို့ပြီးတော့ဟိုပါပေါ့ရုန်းကန်တာပါနော်ဟိုကျွန်တော်တို့ကြာလည်းဒီအကျိုးမဲ့ယူတာမဟုတ်လေကျောင်းသားတွေဆိုလည်းကျွန်တော်တို့ကအခုမှ3လ course မှာကျွန်တော်800ယူတာကိုကျွန်တော်စာသင်ဖို့ကအင်္ဂလိပ်စာထိုင်းစာနှစ်ဘာသာသင်မှကျွန်တော်တရားဝင်800ပဲ3လစာယူတာဆိုတော့အဲ့ဒီအတွက်တော်တော်ရုန်းကန်ရမှာနော်ပေးရဒီမှာပြီးတော့အခန်းငှားကတွေရေကမီးကဒီ operation cost တွေအများကြီးရှိတယ်လေဆိုတော့ဟိုအဓိကတော့လောပြောရမယ်ဆိုရင်တော့ចောင်းသားရေရှည်ရရတဲ့ fan နဲ့ပဲကျွန်တော်အဓိကလက်ပတ်နေရတာပေါ့เนาะအဓိက source ကတော့အဲ့ဒါပဲကျွန်တော
်ဒီလိုအခက်ခဲတွေကြာကပဲကြိုးစားရက်တွေဖွင့်လှစ်ထားတဲ့ချစ်တော်မြန်မာပြည် Academy ဆိုတဲ့ဒီចောင်းလေးနဲ့စာသင်ခန်းလေးတွေကတိုင်းနေပါမှာနေထိုင်အလုပ်လုပ်ကိုင်းနေကြရတဲ့မြန်မာပြည်သားတွေရဲ့ဘဝအတွက်တဆင့်တလန့်နိုင်မဲ့အားထားစရာလေကားတလီတွေပဲဖြစ်နေတာပါရှင
်။မညညလိုရဲ့နေရာပေါင်းစုံအကြောင်းဆုံးအစီအစဉ်ကိုနားဆင်ခဲ့ရတာပါ။အင်္ဂါညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။မကြခင်အစီအစဉ်တွေပြီးဆုံးတော့မှမို့အခုဆက်ပြီးအင်္ဂါညရဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုကုခင်ခမောင်စိုးမင်းကပြပြပေးပါမယ်ရှင်။
ပြီးခဲ့တဲ့ AB လစကိုင်းတိုင်းကမ်းပလူမြို့နယ်ပဇီကြီးကျေးရွာလေချောင်းတိုက်ခိုက်မှုမှာစစ်ကောင်စီဘက်ကမီးလောင်တိုက်သွင်းတဲ့တာမိုဘပစ်ဘုံခေါ်အင်အားပြင်းတဲ့ဘေကန်ဘုံတွေအသုံးပြုခဲ့တဲ့ဆိုပြီးလူအခွင့်ရေးစောင့်ကြည့်အဖွဲ့ HRW ကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်တိုက်ခိုက်မှုကြောင့်အရသား190သေဆုံးခဲ့ပြီးထိခိုက်သေဆုံးတဲ့အရသားတွေဓာတ်ပုံ59ပုံနဲ့ဗီဒီယိုမှတ်တမ်းတွေကြည့်ပြီးတော့အကဲဖြတ်တာလို့လည်း HRW ကထုတ်ပြန်ပါတယ်အာဆီယံလူသားချင်းစာနာမှုအကူအညီညှိနှိုင်းဆောင်ရွက်ရေးဌာန AHA စင်တာရဲ့ရင်တန်းရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်မှာပြစ်ကတ်ခံရမှုအပေါ်အမျိုးသားညီညွတ်ရေးအစိုးရ NUG ကပြစ်တင်ရှုံ့ချလိုက်ပါတယ်မြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေတိုးလာတဲ့အခြေအနေတွေနဲ့မြန်မာနိုင်ငံရဲ့အကြက်တဲကိစ္စဟာဒီကနေ့မေလ9ရက်နေ့ကနေ17ရက်နေ့အထိအာဆီယံအရှေ့တောင်နိုင်ငံများအဖွဲ့အာဆီယံအသင်းကြီးရဲ့ထိပ်သီးအစည်းအဝေးကိုအင်ဒိုနီးရှားနိုင်ငံမှာဆွေးနွေးတဲ့အကြောင်းပြအရာဖြစ်ပါဝင်ကြောင်းတန်တမန်တွေကပြောဆိုပါတယ်ခင်ဗျာ
အင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်မှုကမတ်စုမွန်ဖြစ်ပါတယ်ဇပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းကန်ချက်နဲ့ BJ Elliot တို့ဖြစ်ပါတယ်အခုထုတ်လွှင့်ပြီးတဲ့အတန်းလွှင့်အစီအစဉ်ကိုအစီအစဉ် PPZ ည10နာရီကနေ17နာရီမှလည်းတလဲပြန်နားဆင်နိုင်ပါတယ် VOE ကိုနားတော်တာဆင်ခဲ့ကြတဲ့တလဲကျေးဇူးအထူးပဲတင်ရှိပါတယ်တို့ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကင်းကျင်းပြီးတော့လိုရာဆန္ဒပြေဝါကြပါစေရှင်ကျမအလေးပါ
Thank you.
This program has come to you from the Voice of America, Washington.